ရန်ကုန်မြို့မဟုတ်ဝိပဿနာတရားစင်နဲ့လုပ်ငန်းရှင်ပြန်ပွားရေးအဖွဲ့ချုပ်ဒီက23ရက်3လ2002ခုနှစ်နံနက်9နာရီချိန်တွင်ကမ္မထာနာသတိရစီရတော့ဥစ္စနာဝရဘေးဝန္တာအရှင်သူမြတ်ဟောကြားတော်ခန္ဓာဉာဏ်ရောက်ဒိဋ္ဌိပြုပဋိစ္စသမုပ္ပါဒ်သင်္နတရားတော
်ယခုချိန်ခါမှာစပြီးပဋိစ္စသမုပ္ပါဒ်တရားနာကြားကြရမှာဖြစ်ပါတယ်ဒီနေ့363ခုနှစ်တပေါင်းလာဆန်း10ရက်နေ့ရန်ကုန်တိုင်းဗဟန်းမြို့နယ်မကုံဝိပဿနာတရားစနစ်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ရှိမှကျင်းပပြုလုပ်အပ်တဲ့ဝါပစေရတရားစခန်းပွဲကြီးဒီနေ့၄ရက်မြောက်နေ့ရက်ဖြစ်ပရိသတ်သမုပ္ပါဒ်တရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှဖြစ်ပါတယ်ပရိသတ်သမုပ္ပါဒ်တရားများမဟောကြားကြမည်မနာကြားကြမည်မှာတရားပိုင်းရှင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကိုရောမြတ်ကြီးအားနမောတတသုံးကျင်ရသို့ရေပူဇော်ကြောကြပါကုန်သောနမောတတဘဂဝတော်ရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဘဂဝတောရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဘဂဝတောရဟတောသမ္မာသမ္ဗုဒ္ဓတာမူလနဲ့ပြားစားရတော့လင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မုလနဲ့ပြာသစ္စာနဲ့သူရေခုလည်းလွာဆရာတစ်သက်နှစ်ပါးတရားကိုများနေသောမရဲ့ဆန်းလည်းမုလခေါ်တော်ဝါနေကာလသောပြာကျေရလို့စေဤစိတ်တွေကိုအလွယ်ကျွမ်းမှန်သိစေအပ်သည်သံဃာမတို့ကြောင့်ဒီအဝိဇ္ဇာနည်းတဏှာရင်းခံဥပါဒေခံကြောင့်ရောက်နှံပေါ်အတွင်မာမျိုးမျိုးမတေအမြင်မဲ့ပြတ်ဆက်ဆက်ပြီးဟံခံကြောင့်လည်းရောက်ဉာဏ်ရောက်ကြောင့်ခံအထမံဖြစ်ပြန်လျက်လျောသမာဓိကြစသည်များကသင်္ချာပြုဖြင့်သိဝင်ထိုင်ခြင်းအကြောင်းရုပ်ကြောင့်လူနဲ့များကတတဝါတို့ဖြစ်လာရမှုမဟုတ်ဟုဉာဏ်ဖြင့်ရှိရမြောင်ဒီတော့ဒီနေ့တရားဓမ္မနာကြားလာခဲ့တာ၄ရက်မြောက်ရှိခဲ့ပါပြီ။တရားဓမ္မရှင်မသုံးသပ်ပွားများလာခဲ့တာလည်းပဲ၄ရက်မြောက်ရှိခဲ့ပါပြီ။၃ရက်ပြီးခဲ့ပါပြီ။၃ရက်အောင်မြင်မြင်နဲ့ရှင်မပွားများလာခဲ့တရားလျော်စွာယောဂီများရဲ့တဏ္ဍာမှာလည်းပဲသမာဓိအားသီလအားတတိအားဝရိယအားလေးတွေအတော်အသင့်တို့တက်လာပြီလို့ခွန်ကြီးတွေဒီလိုပဲယူဆပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးကဗราณိယင်္ဂတရား၅ပါးဟောကြားတော်မူတဲ့အထက်မှာတရားဓမ္မကြိုးစားကြားတော်မူပုဂ္ဂိုလ်များသည်ယုံကြည်ကြမ်းမှစိတ်ဖြောင့်စွာဖြင့်လောကအာထုံနံနှင့်ရုပ်ကိုဖြစ်ချုပ်ဉာဏ်မြင်အင်္ဂါအမှန်မှန်ပင်မရကြောင်းဆိုပြီးတော့မရနိုင်တဲ့တရား၅ပါးကျတော်ဘုရားကြီးကလင်္ကာတည်ကောင်းထားတာဖြစ်ပါလေ။ယုံကြည်ကြမှာဆိုတော့နံပါတ်၁ကမိမိအားထုတ်နေတဲ့တရားအပေါ်မှာယုံကြည်မှုတွေရှိနေရတယ်။မိမိအားထုတ်နေတဲ့တရားအပေါ်မှာယုံကြည်မှုမရှိဘူးဆိုရင်လည်းဒီတရားအပေါ်မှာကြိုးစားအားထုတ်တဲ့ဝိရိယတရားဖြစ်မှာမဟုတ်ပါဘူး။ဒီတရားတွေငါတို့ကိုချမ်းသာဒုက္ခဖြစ်စေမဲ့တရား။ဘုံနာတိဒုက္ခမှလွတ်ရနိဗ္ဗာန်ရောက်စေမဲ့တရား။နိဗ္ဗာန်ဖို့ပေးစေတတ်တဲ့တရား။ငါတို့ကိုတန်ត្រာဝတ်ပါကဲတင်မဲ့တရားဒီလိုကိုယုံကြည်နေရမယ်နော်အဲ့ဒီလိုမယုံကြည်တော့မဖြစ်ပါဘူးယုံကြည်ချက်မရှိရင်ပန်းတိုင်ဆိုတာမရောက်နိုင်ဘူးယုံကြည်ချက်ရှိမှပန်းတိုင်ရောက်တာထောက်တာတိုင်းဆယ်ရတရားစကားလာဝင်လိုက်ဆယ်ရပြည့်ပြန်လိုက်နောက်တစ်ခါလာဝင်လိုက်ဆယ်ရပြည့်ပြန်လိုက်ယုံကြည်ချက်မရှိဘဲနဲ့ ဲ့တယ်သွားဧည့်တယ်လားသဘောမျိုးနဲ့ဆောင်ရွက်သွားကြမယ်ဆိုရင်တော့တရားအကျင့်ကြီးဘလောက်ပဲများများထူးခြားမှုတော့ရှိမှာမဟုတ်ပါဘူးဒါကြောင့်မလို့ယုံကြည်ချက်သာရှိထားရတယ်ဒါတော့အင်္ဂါထွက်လာခြင်းတွေအလကားထွက်လာခြင်းမဟုတ်ဘူးတရားရှာဖို့ထွက်လာတာဒါကြောင့်ဒီတရားကိုမရရအောင်ရှာမယ်ဒီတရားကသာတို့ရဲ့အာဟုရာဖြစ်တယ်တို့ကိုကယ်တင်မဲ့တရားလို့အဲ့ဒီလိုယုံကြည်ထားရမယ်နော်နောက်တစ်ခါကျမ်းမာရေးတွေလည်းကြိုးစားဖို့လိုအပ်ပါတယ်ရေချိုးမှုကြောင့်မှအစရာသူတို့ကအမြတ်တမ်းပြင်းတော့နေခင်းနေလည်းရေချိုးတာတို့ထမင်းစားတော့ပြီးရေချိုးတာတို့အထူးဆောင်ကျင်ဖို့လိုအပ်ပါတယ်ကျမ်းမာရေးမကောင်းလို့ရှိရင်လည်းပဲသွားနေတဲ့လေတက်ကျိုးသလိုလေရှင်တက်သွားတတ်ပါတယ်ဒါကြောင့်မလို့ကျမ်းမာရေးများလည်းပဲပြည့်စုံအောင်ကြိုးစားဖို့လိုအပ်ပါတယ်အချိန်မှအဲ့အချိန်မှစဒီကတမတ်တဲ့အချိန်မှတရားလို့အထုတ်ပါဆိုတဲ့အချိန်မှပြည့်ပြည့်ဝဝအထုတ်အနာယူပါဆိုတဲ့အချိန်မှပြည့်ပြည့်ဝဝအနာယူပေါ့ဥပမာညာပဲ7နာရီ9နာရီမိမဲ့အိပ်ရမယ်ဆိုရင်9နာရီမိမဲ့အိပ်ပေါ့လေနော်အဲ့ဒီလိုမှမဟုတ်ဖက်နဲ့9နာရီမအိပ်ဘူးစကားတွေပြောနေကြမယ်အပြင်းမဲ့ထွက်ထိုင်နေကြမယ်အဲ့ဒီလိုဆိုလို့ရှိရင်အချိန်မှမအေးဖြစ်နိုင်တဲ့အတွက်မနဲ့ကြတော့အချိန်မှမနိုးတော့ဘူးပေါ့ဒီကြိုးတကြိုးယောဂီများကြတော့လည်းပဲများပဲစောစောအိပ်တယ်မနဲ့ကြတော့စောရင်နိုးနေ3နာရီလောက်နိုး2နာရီခွဲလောက်နိုးအဲ့ဒီလိုနိုးနေပြီးတော့အဆောင်ထဲမှာလှုပ်လှုပ်ရွာရွာနဲ့တခါတည်းတို့ပြောပြီးတော့နေတဲ့အခါမှာကိုယ်ကိုယ်တိုင်လည်းပဲဆင်မပြေဘူးကြံတဲ့ယောဂီများလည်းနှောက်ယှက်ဖြစ်အဲ့ဒီလိုများပဲမှာအချိန်ကြီးမအိပ်လိုက်ရလို့ရှိရင်တရားရှုတဲ့အခါကျတော့လည်းပဲနိုင်မင်းချင်းဆိုတဲ့မကျမ်းမာမှုနိုင်မင်းတယ်ဆိုတာလည်းတကယ်ကတော့မကျမ်းမာမှုတစ်ခုပါပဲအဲဒီလိုဖြစ်တဲ့အခါကျတော့ဟောင်းနောက်ကလေးတွေမကြည့်ဘူးခေါင်းတွေနောက်နေတယ်ဆိုရင်ပဲတရားရှုတဲ့အခါမှာအများကြီးနှောက်ရဖြစ်တတ်ပါတယ်ဒါကြောင့်မလို့အားယူခြင်းကိုပြည့်ပြည့်ဝဝပေးထားတယ်ည9နာရီ9နာရီခွဲမှမနဲ့4နာရီရှိပြည့်ပြည့်ဝဝအားယူလိုက်ရင်အမှန်ပုဂ္ဂိုလ်တရားအတွက်လုံလောက်တယ်လို့ဒီလိုယူဆပါနော်အဲဒီလိုပြည့်ပြည့်ဝဝအနားယူပြီးတော့နာနဲ့၄နာရီအိယထားတဲ့အချိန်ကစပြီးည၉နာရီတရားည၈နာရီခွဲည၈နာရီတရားထုတ်တဲ့အချိန်ထိအဲဒီအချိန်အတွင်းမှာထုတ်တယ်လေအဲ့ချင်းငမ်းမြင်းချင်းလဲလျောင်းချင်းမပြည့်လို့ကြပဲနဲ့ပြည့်ပြည့်ဝဝအားထုတ်ဖို့လိုအပ်ပါတယ်အဲ့ဒီဆိုတဲ့အချိန်မှာပြည့်ပြည့်ဝဝအိပ်ပြီးတော့တရားအလုပ်လုပ်တဲ့အချိန်မှာပြည့်ပြည့်ဝဝအားထုတ်ဖို့အမြဲတမ်းရင်ကြီးပါတယ်။အဲ့ဒီဆိုတဲ့အချိန်မှာပြည့်ပြည့်ဝဝမအိပ်ကြဘဲနဲ့တရားလိုအားထုတ်တဲ့အချိန်ကျမှတရားငိုက်ပြန်ပြီးတရားဆောင်းနေပြန်ပြီးတော့လဲလျောင်းပြန်ပြီးတရားအိပ်ပြန်ပြီးဆိုရင်လုပ်ငန်းလည်းပဲအနှောက်အယှက်ဖြစ်တယ်။ခရီးလည်းမတွင်ပါဘူး။ဒါကြောင့်မလို့ထို့သဖြင့်အတက်ကြီးတဲ့ယောဂီပုဂ္ဂိုလ်များအမြဲတမ်းသတိထားဖို့လိုအပ်ပါတယ်။အဲ့ဆိုတဲ့အချိန်မှာခြေတိရရောက်အိတ်လိုက်ဖို့လိုတယ်ကိုယ်တိုင်မအိတ်ချင်လည်းပဲမှိတ်နေပေါ့အဲ့ရတယ်မှာစကားမပြောကြနဲ့ည9နာရီမှမနေ့4နာရီဒီတွေမှာလုံးဝစကားမပြောနဲ့တော်တော်ရောက်ရောက်မပြုတ်နဲ့စိတ်တိတ်စိတ်ဆိတ်နဲ့အနာယူပြီးတော့နေကင်းမဲ့ကြတော့လည်းပဲပြည့်ပြည့်ဝဝအရှင်ပြည့်အားထုတ်ကြပါလို့တိုက်တွန်းလိုပါတယ်နော်ယုံကြည်ကြမှာစိတ်ဖြောင့်စွာဖြင့်ဆိုတော့မိမိရဲ့စိတ်ကလေးကလည်းဖြောင်းဖြောင်းမမထားပေါ့ဖြောင်းဖြောင်းမမထားဆိုတော့ပရိယေရိဉာဏ်နေဆင်းပြီးတော့ဒီလိုလောက်တာလားဒီလိုပြောလို့ရင်မဟုတ်ပါဘူးစိတ်ဖြောင်းဖြောင်းထားဆိုတာကကိုယ်လုံးနေတဲ့အလုပ်တစ်ခုကိုအာရုံစိုက်နေဖို့ပြောတာပါကိုယ်လုံးနေတဲ့အလုပ်မှာတပါးခြားလုပ်တွေပေါ်မှာအာရုံမရောက်ပါစေနဲ့ပါဠိလိုတော့ပရိဘောဓလို့ခေါ်ပါတယ်ပရိဘောဓဆိုတာကကိုယ်လုံးနေတဲ့အလုပ်ကိုအနှောက်အယှက်ပေးတတ်တဲ့ဘာဟိယကိစ္စတွေ။အဲဒီဘာဟိယကိစ္စတွေကလည်းသိအရေးကြီးတယ်နော်။မိမိပေါင်းခြင်းရဲ့ဘာဟိယ၊မိမိနေတဲ့နေရာရဲ့ဘာဟိယ၊မိမိနောက်ကျောင်းအိမ်ရဲ့ဘာဟိယ။အဲဒီဘာဟိယလေးလေးနေရာလည်းပဲသိအရေးကြီးပါတယ်။ပရိဘောဓတိမက္ကဒီကမတ္တနိဝရဏံဆိုတဲ့အတိုင်းပဲ။အဲဒီဘာဟိယဆိုတဲ့ပရိဘောဓလေးတွေဟာ မဲ့ဖို့ရဖို့အတွက်အများကြီးနှောင့်ယှက်ဖြစ်ပါတယ်။ဒါကြောင့်မလို့ပြင်ပအာရကိစ္စလေးတွေမဆောင်ရက်စေချင်ပါဘူး။တရားလုံးအားထုတ်ရင်အချိန်ပြည့်တာအားထုတ်လိုက်ပါ။အချိန်ပြည့်အားထုတ်လိုက်ပါ။ဘာရကိစ္စလေးတွေစိတ်ထဲမှာတွင်းပြီးတော့တရားကမဖြုတ်သေးဘူး။ဘာရကိစ္စအတွက်ဟိုသွားရဒီသွားရနောက်တော့လှုပ်တန်းပြုတာပြုတာကအစ။ဥပမာမောက်ကတ်ခြင်းနဲ့ဆောက်ကတ်ခြင်းနဲ့အချုပ်ဘက်ကတ်ခြင်းနဲ့တောင်းကြပုံကိုယ်တွေပေးထားလိုက်ပေါ့။အပေးစီမှာထားလိုက်ပေါ့။ကတ်ခဏကြီးမှသွားကတ်မပြေဘူးလား။ဒါဖြစ်တယ်နော်။ကိုယ်ကကြောင်းကြဆိုင်ပြီးတော့ဟိုဟာဟိုလို့ပါတရားဒီလိုလို့ပါဆိုတော့တရားထိုင်နေရင်လည်းကိုယ့်ရဲ့စိတ်ထဲမှာဒါတွေတွေးနေရတာ။မတွေးဘဲနဲ့အဲ့ဒီလိုဖြစ်ပါမလား။အဲ့ဒီလိုတွေးနေရပြီဆိုကြတဲ့ကိုယ်ကတရားအလုပ်လုပ်တဲ့လုပ်ငန်းမှာတရားရှုမှတ်တဲ့လုပ်ငန်းမှာအနောက်ရှင်မဖြစ်ဘူးလားဖြစ်ဖြစ်တယ်ဒါကြောင့်မလို့ဒါနကုသိုလ်ပြုရင်ကောင်းတယ်ဆိုပေမဲ့တရားအလုပ်အနောက်ရှင်ဖြစ်စေမဲ့ဒါနကုသိုလ်မျိုးတော့မပြုစေချင်ပါဘူးနော်မပြုစေချင်ပါဘူးကိုတရားကိုအားထုတ်ပါဖြောင်းဖြောင်းဒါနအားထုတ်ပါဘိဗံဗာယကိစ္စနဲ့အချိန်မဖြုံးပါနဲ့တရားလုံးမှာတော့ကျန်တဲ့စိတ်တွေဘာမှမကူးပါနဲ့တရားအလုပ်ကိုပဲဖြောင်းဖြောင်းဒါနအားထုတ်မောက္ကဇယရှင်တောင်းကြပုဂ္ဂိုလ်ပေးထားလိုက်သဘာဝသူသိတယ်လို့ကြည့်ကြလိမ့်မယ်။အချုပ်ဘက်ကဇယရှင်တောင်းကြပုဂ္ဂိုလ်ပေးထားလိုက်သဘာဝသူသိတယ်လို့ကြည့်ကြလိမ့်မယ်။ကိုကကက်ခဏိကြမှာသွားလိုက်။အဲ့လိုဆိုရင်တရားလုံးအားထုတ်တဲ့နေရာမှာအချိန်ပြည့်အားထုတ်လို့မရဘူးလားရတော့။အင်းရဲ့ဘာရကိစ္စတွေလည်းပဲဒီအချိန်မှာအင်းရဲ့ဘာရကိစ္စတွေရိတ်တာအတွင်းသယ်မလာမိဖို့အရေးကြီးပါတယ်နော်။အဲ့ဒါကြောင့်မလို့တရားရှိမှတဲ့ပုဂ္ဂိုလ်များဒီတတ်နိုင်ဆုံးနောက်ကြောင်းပုဂ္ဂိုလ်မိမိရဲ့မိသားစုများနဲ့မတွေ့ဖြစ်အောင်ကြိုးစားရင်အကောင်းဆုံးပဲတကယ်လို့မဆဲတာလို့တွေ့ရရင်လည်းပဲအိမ်ကြောင်းဘာကြောင်းဘာမှမမေ့မမြန်းပဲနဲ့အပေါ်စကားတွေဘာမှမပြောချင်ရင်နားမထောင်ချင်ရင်အကောင်းဆုံးပါပဲနေမလို့ရှိရင်အဲ့ဒီဘာရာကိစ္စတွေကလည်းပဲဘယ်ချိန်ကျမှပေါ်လာသလဲဆိုတော့တရားရှုတဲ့အချိန်ကျမှပေါ်လာတာတရားရှုတဲ့အချိန်ကျတော့ဟုတ်ကိစ္စတွေတွေးလိုက်ဒီကိစ္စတွေတွေးလိုက်အမျိုးမျိုးသောတွေးနေလို့ရှိရင်အဲ့ဒီတွေးနေခြင်းတွေမလို့မိမိအတွက်တရားရှုမှတ်တဲ့အခါအနှောက်အယှက်တွေဖြစ်ပါလေ။ဒါကြောင့်မလို့ဘာရကိစ္စမများပါစေနဲ့ဒါပြောတာမလား။အဲ့ဒါကိုစိတ်ဖြောက်သွားခြင်းဆိုတာအဲ့ဒါပြောတာပါ။စိတ်ဖြောက်မြောက်တန်းတန်းသာထားလိုက်စမ်းပါ။ဟုတ်တယ်မလား။မိမိစံသာဝင်ကသဟာဒီချင်းစံသာတော့ခောက်ချင်းတန်းနေပြီဘာလို့မခောက်သေးတာပါလဲ။ဟုတ်ဘူးမဟုတ်ပါဘူး။ဟုတ်လား။သရဝါဒတို့အဆင်ပြေတဲ့အချိန်ခောက်လိုက်မှာပေါ့မခောက်သေးတာအဆင်မပြေလို့ဖြစ်ပါလိမ့်မယ်။အော်ဒီအချိန်လေးမှာ9မိနစ်ပုံနေရရင်9မိနစ်တရားပို့ထိုင်မယ်။အဲ့ဒီလိုစိတ်ထားရင်မကောင်းဘူးလား။အဲ့ဒီလိုမှမဟုတ်ဘဲနဲ့ဆရာဝိုင်းနာမှာရစ်တီးတီးရောင်းနေရောင်းနေနဲ့စကားတွေပြောပြောနဲ့အော်ရှင်လေးကြာနေပြီနာရီဒီကြီးကြီးဘာလို့မခောက်သေးတာပါလိမ့်။တော်ပါမလား။မတော်ဘူးနော်။အဲ့ဒီတော့အော်ဒီမမခောက်သေးဘူး။မမခောက်သေးလို့ရှင်ကဆက်ပြီးတော့တရားထုတ်မယ်။ဉာဏ်ကမ္မနာသိပြနေမယ်။တရားဆက်လက်ပြီးတော့ရှင်းမှတ်နေမယ်။တတိကရာကိန်းနေမယ်။ကိုယ့်အတွက်ပို့ပြီးတော့အကျိုးမများဘူးလားများလား။အကျိုးများတယ်။ဒါကြောင့်မလို့အချိန်ကိုအကျိုးရှိအောင်အသုံးချစားမှာယောဂီတို့နော်။တရားဆုတ်ပြီးသွားတဲ့အခါကျတော့လည်းအပေါ်ပါကိစ္စရှိရင်သွားပါရပါတယ်။အပေါ်ပါကိစ္စပြီးတာနဲ့တကယ်နဲ့နောက်တစ်ချိန်မောင်းမခောက်ခောက်ခောက်ဓမ္မယုံနဲ့ပြန်လာအစ်မပြေဘူးလားပြင်မလား။မောင်းလက်ချက်ကောင်းတော့မှဥရဖရပြေသောသူတဲ့ငါကောင်းပြန်လာတာနဲ့စာရင်ကြိုတင်ပြီးတော့ဓမ္မယုံနဲ့ရအောင်ကိုမကလေးနဲ့ကိုရဲ့ဘာရကိစ္စမများပဲနဲ့အပေါ်ဘာကိစ္စလေးတွေပြီးတာနဲ့တကိုင်းနဲ့ကြိုတင်ပြီးတော့ဓမ္မယုံနဲ့လာကိုနေရာလေးမှာကိုထိုင်တရားရှုတနေရာလေးမှာဈဉ္ညာလျှောက်တရားရှုအကျိုးမများဘူးလားများမလားအကျိုးများမှာပေါ့နော်အကျိုးများဖို့ဆိုတာတခြားပုဂ္ဂိုလ်အတွက်လားယောဂီတို့အတွက်လားယောဂီတို့အတွက်သူများအတွက်လုပ်နေရတာမဟုတ်ပါဘူးကိုယ့်အတွက်ကိုယ်လုပ်နေကြရတာပါကိုယ်ကျိုးအတွက်ကိုယ်လုပ်နေကြရတာဖြစ်တဲ့အတွက်ကိုယ်ကျိုးကမှကိုယ်ရှာကြံပြီးတော့အကျိုးရှိအောင်မယုံနိုင်ဘူးဆိုရင်ရန်လူဝိုင်းထထေတော်ကြားကပြေးသွားဖို့ရလမ်းပေါက်တာလည်းပြင်းမဲ့အတွက်လမ်းတွေမဟုတ်ပြီမိမိမှာရန်လူတွေဝိုင်းထခံရတဲ့ပုံကိုတရားရန်လူတွေဘလောက်ပဲဝိုင်းထခံရပေမဲ့ရန်သူလက်ကလည်းအောင်ပြေးဖို့ရန်လမ်းကလေးတစ်ပေါက်ကတော့ရှိနေတယ်။အဲဒီလမ်းပေါက်ကလေးရှိနေပါရဲ့နဲ့အဲဒီလမ်းပေါက်ကနေပြီးတော့လွတ်အောင်ရှောင်မပြေးနိုင်ဘူးဆိုရင်လမ်းရဲ့အပြစ်မဟုတ်ဘူးကိုယ့်ရဲ့အပြစ်တဲ့ဟုတ်တယ်မလားဘယ်လိုဖြစ်တော့ကိုယ့်ရဲ့အပြစ် အရိကရောက်ပြီးတော့မှလည်းပဲအချိန်ပြတရားထုတ်ဖို့ရတဲ့အချိန်ကြီးအများကြီးမရှိဘူးလားရှိလားအများကြီးရှိပါတယ်အာရုံစသပြီးရင်6နာရီ15မိနစ်လောက်6နာရီ10မိနစ်လောက်ဆိုပြီးကြတာပါအပေါ်ပါကိစ္စနဲ့ဗာနဲ့6နာရီခွဲပဲထားပါတော့ကျန်တဲ့နာရီဝယ်ယောဂီတို့ဘယ်လိုသုံးချမလဲအဲ့ဒီလိုတော်ပါမလားအဆောင်ထဲမှာဝိုင်းခွဲစကားပြောနေလို့လည်းတော်ပါမလားအဆောင်ထဲမှာဝိုင်းခွဲစားတော့နေလို့လည်းတော်ပါမလားမတော်ဘူးဒီချင်းကဝိုင်းခွဲစားမယ်ချင်းမဟုတ်ဘူးယောဂီတွေနော်ဝိုင်းပွဲစားမယ်ချင်းမဟုတ်ဘူးယောဂီတို့ပြောင်းပွဲစားထွက်လာတာမဟုတ်ဘူးတရားရှိဖို့လာတာဟုတ်တယ်မလားအဲ့ဒီတော့ဩ6နာရီဖွဲပြီး9နာရီမထိုးသေးဘူးနာရီဝက်ကျန်သေးတယ်ဒီနာရီဝက်ကိုတို့အကျိုးရှိကြည့်သုံးချမယ်ဈဉ္ညာကမဏစီချမယ်ဓမ္မယုံနဲ့ပြောပြီးတော့တရားထိုင်မယ်နာရီဝက်ဆိုတာနဲတာမဟုတ်ဘူးနော်ညကင်းလို့လည်းကြားပြန်တော့လည်းပဲအာဟာရတောဆောင်ပြီးပြီဆိုရင်7နာရီမခွဲခင်မှာအချိန်ကြီးအများကြီးကျတယ်စိတ္တခဏလက်သေးပါးစပ်သေးစိတ္တခဏမှိမ့်နေပဲထားအောင်ဆန္ဒနာကြီးပေါင်းကျင်တော့ဆိုလုံငန်းကိစ္စအားလုံးပြီးပါတယ်သူများတွေအဲ့ချိန်မှာစွစွညံ့ညံ့မလုပ်ဘူးပဲလဲလို့တယ်နော်အဲ့ဒါလည်းယောဂီတွေသတိထားပါဒီအချိန်ကစိတ္တအနာယူရမယ့်အချိန်စိတ္တအနာယူရမယ့်အချိန်မှာကိုယ်ကလှုပ်လှုပ်ရောက်ရောက်စွစွစွစွစွညံ့ညံ့စကားတွေကြောကြောနဲ့လုံနေမယ်ဆိုရင်အနာယူမဲ့ပုံကိုယ်တွေအတွက်လွတ်လွတ်လပ်လပ်အနာယူလို့ရပါမလားအနာယူလို့မရဘူးဒါကြောင့်7နာရီခွဲတာနဲ့တကယ်နဲ့ဧသဝိသတွေအားလုံးသိသိပြီးတော့အနာကိုယူရမယ်မယူလို့ကိုမရဘူးဟုတ်လားတကယ်လို့ကိုယ်မှာအနာမယူခြင်းမူဆိုရင်လည်းအနာယူနေတဲ့ပုံကိုယ်နဲ့နောက်ရှက်မဖြစ်ပါစေနဲ့ဒါကိုထုတ်သတိပြုပါဆက်ဆံရဆောင်းနေဆောင်းနေမှာရှိတဲ့ကြီးခဲ့တဲ့ပုံကိုယ်များဆောင်းဖို့များကကြက်ကြက်မှန်မှန်လုပ်ပေးကြပါအဲ့ဒီအချိန်မှာဆုညာဆုညာလှုပ်လှုပ်ရွရွနဲ့စကားတွေပြောပြောနဲ့ခေါကအနာယူခြင်းတဲ့ပုံကိုယ်ကယူခြင်းနေပြီဒီကကောကလှုပ်လှုပ်ရောရောနဲ့တရားတရားဆင်မပြေမလုပ်ကြပါနဲ့နော်မလုပ်ကြပါနဲ့အဲ့မဟုတ်ပါဘူးကိုယ့်အိမ်လိုကိုလွတ်လွတ်လပ်လပ်နေလို့မရပါဘူးတရားရှိမှတည်းတရားရည်တာဖြစ်ပါတယ်အများကိုငဲ့ရပါတယ်ကိုယ့်ကိုယ်ကိုလည်းတနာရပါတယ်တရားကိုမရှိမှဖဲနဲ့ဘာရားကိစ္စတွေနဲ့ချင်းကုန်ပြီးတော့နေရင်ကိုယ့်ကိုယ်ကိုတနာရရောက်ပါမလားကိုယ့်ကိုယ်ကိုတနာရမရဘူးဒါကြောင့်ကိုယ့်ကိုယ်ကိုလည်းတနာရရောက်ပါမိမိတို့ရဲ့အတန်အားလျော်စွာကြည့်မယ်ဆိုရင်အသက်50 60 80ဆိုတဲ့ပုံကများသည်သိချင်းတရားဆိုတာချိန်မီရောက်လာနိုင်တဲ့ပုံကများပါပဲเนาะအဲဒီလိုပုံကမျိုးမဲ့အဲဒီလိုပုံကမျိုးတွေကကိုယ့်အလုပ်ကိုဖိဖိစီစီအားမထုတ်ကြဘူးဆိုရင်အပင်မိုးကညံတော့မကြိုးစားနိုင်ကြဘူးဆိုရင်ဘယ်လိုဆုံးရှုံးမလဲဆိုတော့ကိုယ်ပဲဆုံးရှုံးမှာပါဟုတ်တယ်မဟုတ်လားအဲဒီတော့ကိုယ့်ကိုယ်ကိုလည်းကဲတင်ရရောက်ကိုယ့်ပောင်းခြင်းကိုလည်းပဲလေးစားရရောက်ကိုယ်ကတခုတကတရားရတာပို့ပေးလိုက်တဲ့ကိုသားသမီးများအိမ်သူအိမ်သားများကိုလည်းပဲငဲ့ကွက်ရရောက်ကုသိုလ်ပေးရရောက်အောင်ယောဂီများကကြိုးကြိုးစားစားနဲ့အားထုတ်ဖို့ခွင့်ပြုတိုက်တွန်းလိုပါတယ်နော်အဲဒီတော့ယောဂီများမှာစိတ်ဖြောင့်စွာဖြင့်လုံစွာအားထုတ်ကြိုးကြိုးစားစားနဲ့အားထုတ်ပါအဲဒီလိုအားထုတ်တဲ့အတွက်နာနှင့်ရုပ်ကိုဖြစ်ချုပ်ဉာဏ်ဖြင့်ရုပ်နာရဲ့ဖြစ်ခြင်းပြည့်ခြင်းကိုမြင်သွားကြမယ်ဆိုရင်တကယ်ဖြစ်ပြက်ကလေးမြင်ုံနဲ့တစ်ပတ်လုံးဖြစ်ပြက်မမြင်ပဲနေသွားတဲ့အထစ်တရားနေသွားတဲ့ပုံကိုယ်တည်းစားရင်တကယ်ကလေးဖြစ်ပြက်မြင်အောင်ကြည့်လိုက်တဲ့ပုံကိုယ်ကအမတန်ကျိုးမြပါတယ်လို့ဖျားရှင်မဟုတ်ဘူးလားဟုတ်လားယောသဝတ္တနာဇီဝေအပတ္တဥဒိယပယံဧကဟံဇီဝိတာပယောပတ္တတဥဒိယပယံဖြစ်ပြက်မမြင်ပဲနဲ့အထစ်တရားတက်ရှင်နေတဲ့ပုံကိုယ်တည်းစားရင်တဲ့ဖြစ်ပြက်ကလေးတကယ်မြင်လိုက်တဲ့ပုံကိုယ်ကအမြဲတမ်းအကျိုးများပါလေ။အဲဒါကြောင့်မလို့ဖြစ်ပြက်ကလေးကိုတစ်ချိန်မဲမြင်လိုက်ပြီပဲထောင်းယောဂီတို့အတွက်တန်ဖိုးမဖြတ်နိုင်တဲ့အကျိုးတွေရသွားကြမှာပါ။ဟုတ်တယ်မလား။တန်ဖိုးမဖြတ်နိုင်တဲ့အကျိုးတွေရသွားကြမှာပါ။သောတာပန်သက္ကရာကံဖြစ်တာမဖြစ်တာအသာထားပါ။သောတာပန်သက္ကရာကံဖြစ်တာမဖြစ်တာကိုကယုံမဆိုင်ပါနဲ့။အဓိကကတော့ဖြစ်ပြက်မမြင်သေးဘူးလားမြင်ပြီလားဒါကိုပဲကယုံဆိုင်ရမှာ။ဖြစ်ပြမမြင်ရင်ဖြစ်ပြမြင်အောင်ကြိုးစားနော်ဖြစ်ပြမြင်ပြီးသွားရင်လည်းကျဲကျဲမြင်ရကနေပြီးတော့စိတ်စိတ်မြင်အောင်ကြိုးစားစိတ်စိတ်မြင်ရကနေတစ်ဖြိုင်းဖြိုင်းမြင်အောင်ကြိုးစားအဲဒီတော့တစ်ဖြိုင်းဖြိုင်းမြင်အောင်ကြိုးစားလို့အော်အလုံးဟာဖြစ်ပြတည်းကြီးပဲဖြစ်ပြမှတော့ဘာမှမရှိခန္ဓာမြတ်တာတစ်ခုမှမရှိဒဏ္ဍာရကိုကြည့်လိုက်ကြည့်လိုက်အနိစ္စသဘောအနိစ္စသဘောဖြစ်ပြဒုက္ခသဘောကိုယ်မပိုင်တဲ့အနတ္တသဘောတွေပါပဲလို့အဲဒီအသိအမြင်နဲ့အချိန်ပြည့်ရှိသွားလို့ရှိရင်အဲ့ဒီအတိလေးတွေညာနှုံးပြည့်ရင့်ကျက်သွားပြီဆိုရင်ဝိပဿနာဉာဏ်ရင့်ကျက်ခြင်းဒီ မဉ္ဇဉ်ကိုကျေစုပြုသွားမှာပါဟုတ်တယ်မလားဝိပဿနာဉာဏ်လေးရင့်ကျက်လာရင်မဉ္ဇဉ်ကိုကျေစုမပြုဘူးလားပြုမှာလားဝိပဿနာဉာဏ်မရင့်ကျက်တဲ့ဖန်တဲ့ကတော့မဉ္ဇဉ်ဘယ်တော့မှကျေစုပြုနိုင်မှာမဟုတ်ဘူးဒါကြောင့်မလို့ယောဂီတို့ကတခါတခါကျတော့ကိုယ့်ကိုယ်ကိုချင်းနေတယ်သောတာပန်လားဟဲ့သက္ကရာဂံလားဟဲ့အနာဂံလားဟဲ့ကိုယ်လုံးရမယ်ခြေကံလုံးတွေတော့ပြည့်ပြည့်ဝဝမလုံဖဲနဲ့ကြော်ပြီးတော့ညော်ပြီးတော့တကယ်မရှိတဲ့အရာတွေနဲ့တိတ်တိတ်ရှင်းနိုင်ကြမယ်ဆိုရင်တကယ်မရှိတာတကယ်ရှိတယ်ရှင်းနိုင်ကြမယ်ဆိုရင်တကယ်အွန်နာတေဘေးနဲ့တွေ့တဲ့အခါကျတော့ကို့မှာတရားသူတကယ်မရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုကြုံမနေရဘူးလားနေရမှာလားအဲ့ဒါကြောင့်သိချင်းတရားနဲ့ရင်ဆိုင်ရတော့မှဩငါမှာတရားဘာမှမရသေးပါလားကိုကြုံနေရပါပေါ့လားလို့ဆိုတဲ့နောင်တတန်ဝေကမဖြစ်ပေါ်တတိကောင်းတော့ခေါရမလားတွေကောင်းတော့ညံအားတွေကောင်းတော့မှကျွတ်ကျွတ်စားစားနဲ့အားထုတ်ဖို့လိုအပ်ပါတယ်ဖြစ်ပြတ်တွေလည်းပဲမြင်အောင်မရှုရဘူးလားရှုရမှာလားအဲဒါကြောင့်မလို့ဒီအင်္ဂါလက္ခဏာ၅ချက်နဲ့သာပြည့်စုံအောင်ကြိုးစားကြမယ်ဆိုရင်တဲ့မဲ့ခွန်နိဗ္ဗာန်ရနိုင်ပါတယ်လို့ဘုရားရှင်ဆရာမြတ်ကြီးကခရီးပေးပါတယ်နော်ဒါကြောင့်လင်္ကာကလေးအားလုံးရပူးကြပါတယ်ဆိုကြည့်လိုက်ကြရအောင်ယုံကြည်ကျမ်းမှာသိချောင်းစွာဖြင့်လွန်စွာအားထုတ်အင်္ဂါရင်မှန်ပင်မရတော့ဟုတ်ပြီအရိဒယနေ့ဘုန်းကြီးတို့ဝိပဿနာမရှိခင်မှာဒိဋ္ဌိအရင်ဖြောရမယ်ဆိုတော့ဘုန်းကြီးတို့ပြောခဲ့ပြီးပါပြီအဲ့ဒီဖြောရမယ်ဒိဋ္ဌိကလောကတရားမဲ့နဲ့ဖြောရမှာလားလောကီမဲ့နဲ့ဖြောရမှာလားလောကီမဲ့နဲ့ဖြောဖို့ပြောတာပါလောကတရားမဲ့ရပြီးသွားရင်တော့ဒိဋ္ဌိကသူ့အလိုလိုပြုတ်သွားမှာပါယောဂီတို့ဖြုတ်ကြမလိုပါဘူးเนาะအဲဒီတော့ဒိဋ္ဌိဖြုတ်တယ်ဒိဋ္ဌိဖြုတ်တယ်ဆိုတော့လည်းပဲဒိဋ္ဌိဖြုတ်တယ်ဆိုတာဟောဟာရတစ်ခုအနေနဲ့ပြောလို့လွယ်အောင်ပြောလိုက်တာပါပဲเนาะပြောလို့လွယ်အောင်ပြောလိုက်တာပါပဲအမှန်ကဒိဋ္ဌိဆိုတဲ့တရားစီအမှန်မြင်တဲ့တရားလားအမှားမြင်တဲ့တရားလားမိစ္ဆာပတ္တိတိဒိဋ္ဌိအမှားမြင်တဲ့တရားကိုဒီနေရာမှာဒိဋ္ဌိလို့ဒီလိုခေါ်တယ်နော်အဲဒီတော့အမှားမြင်တဲ့တရားမိမိတို့ရဲ့တဏ္ဍာမှာရှိနေခြင်းဒီဘာဖြစ်လို့ရှိနေတာလဲမေးတော့အဝိဇ္ဇာရဲ့ဖုံးကွယ်မှုခံထားရလို့ဘာဖြစ်လို့ရှိနေတာတော့အဝိဇ္ဇာရဲ့ဖုံးကွယ်မှုခံထားရတဲ့အခါကျတော့အမှားမြင်တဲ့ဒိဋ္ဌိတွေဖြစ်နေအမှားကဘယ်ပေါ်မှာမြင်တာလဲမင်းရင်ခန္ဓာ၅ပါးအပေါ်မှာမြင်တာဘယ်ပေါ်မှာမြင်တော့အဲ့ဒီခန္ဓာ၅ပါးကလည်းပဲပရမအစ်စ်ခန္ဓာရေလို့ဒီလိုပြောလို့မရသေးဘူးပညာနာမည်နဲ့တတ်ထားရသေးတဲ့ဝိသမဏပညာလို့ခေါ်တဲ့ဥပါဒံနဲ့ခန္ဓာ၅ပါးဒီလိုမလားဥပါဒံနဲ့ခန္ဓာ၅ပါးတဏှာဒိဋ္ဌိတို့နဲ့ဆွဲယူသုံးသပ်နိုင်တဲ့ဆွဲယူသုံးသပ်လို့ရနိုင်သေးတဲ့ခန္ဓာ၅ပါးအရိခန္ဓာ၅ပါးကဘယ်လိုတွေလဲပြောကြည့်ပါဦးရူပပါဒာနက္ခန္ဓာဝေဒနုပါဒာနက္ခန္ဓာသိဉ္ဇုပါဒာနက္ခန္ဓာသင်္ခါရုပါဒာနက္ခန္ဓာဝိညာဉ်ုပါဒာနက္ခန္ဓာခန္ဓာဘယ်နှပါးပါလဲဟုတ်ပြီအရိခန္ဓာ၅ပါးသည်တန်တော့ကာယောသက်ကာယောဆိုတဲ့စကားအရာတကယ်ရှိနေတဲ့တရားမဟုတ်လို့တကယ်ရှိတဲ့သဘောတရားမဟုတ်လို့အရိခန္ဓာ၅ပါးကိုသက်ကာယတရားလို့ဒီလိုခေါ်ပါတယ်။ဘာတရားလို့ခေါ်တော့ဟုတ်ပြီသက်ကာယတရား။အရိသက်ကာယတရားသည်တကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားဒီလိုဆိုရင်ဘုန်းကြီးတို့ယောဂီတွေရဲ့သံဃာမှာတကယ်ရှိတဲ့တရားကဘယ်နှပါးပဲရှိတော့၅ပါးအချင်းချင်းရင်ယုတ်တရားနဲ့နန္တရားနည်းနည်းလေးကြည့်ချလိုက်မယ်ဆိုရင်တော့အာယရဏ12ပါးဓာတ်17ပါးဒါဒီခန္ဓာ၅ပါးကနေစင်ပွားထွက်လာတာနော်ခန္ဓာ၅ပါးကနေသင်္ပါထွက်လာတာအကျယ်အပြည့်အာယတနာ12ပါးဓာတ်18ပါးအာယတနာတို့ဓာတ်တို့ဆိုတာကခေါင်းကြီးတို့အများအားဖြင့်တော့ခန္ဓာ၅ပါးကိုဥတည်ပြီးတော့ဘုရားရှင်ကရမကြီးကလည်းဘုရားရှင်ကရမကြီးကလည်းဟောကြားတော်မူတဲ့အတွက်အာယတနာတို့ဓာတ်တို့ကိုစိတ်ထက်ကတော့သဘောပေါက်ထားလိုက်ပါတော့အဓိကဥတည်ပြောမှာကတခြားလားခန္ဓာ၅ပါးလားဟုတ်ပြီခန္ဓာ၅ပါးအရိခန္ဓာ၅ပါးဒီမိမိတို့ရဲ့သဏ္ဍာန်မှာမရှိဘူးလားရှိလားရှိပါဘူး။ရူပခန္ဓာဘာသဘောရှိတော့
ဟောပြန်တဲ့သဘောလေးဒကာရမတွေရဲ့သန္တာမှာမရှိဘူးလားရှိလားဒီလိုဆိုရင်ရူပခန္ဓာတကယ်ရှိနေတာပေါ့တကယ်ရှိနေတာပေါ့နော်နောက်တခါဝရဏခန္ဓာဘာသဘောရှိတော့ခံစားတတ်တဲ့သဘောဆိုတာကဘာပြောတာလဲမေးရင်ကောင်းမကောင်းတိုင်းတာပြီးတော့သတ်မှတ်တဲ့သဘောလေးပဲအဲ့ဒါကိုပဲတစ်မျိုးအချင်းပြောမယ်ဆိုရင်ခံစားတယ်မခံစားဘူးဒီလိုမလားခံစားတယ်မခံစားဘူးနှိမ့်တတ်တယ်မနှိမ့်တတ်ဘူးကျင့်တတ်တယ်မကျင့်တတ်ဘူးအဲ့လိုအမျိုးအစားနှစ်ခုနဲ့တိုင်းတာပြီးတော့သိတဲ့အသေးလေးကိုဒီနေရာမှာဝေဒနာခန္ဓာလို့ဒီလိုပြောပါတယ်နော်ဝေဒနာခန္ဓာလို့ပြောပါတယ်အဲ့ဒီတော့မိမိရဲ့တဏ္ဍာမှာမြင်တဲ့အခါဖြစ်ဖြစ်ကြားတဲ့အခါဖြစ်ဖြစ်နားတဲ့အခါစားတဲ့အခါကြည့်တဲ့အခါတွေးတဲ့အခါဒိဋ္ဌိခံမှာပဲဖြစ်ဖြစ်နှစ်သက်စရာကောင်းတယ်နှစ်သက်စရာမကောင်းဘူးလို့ဆုံးဖြတ်လိုက်ရင်ပဲအဲ့ဒီလိုနှစ်သက်စရာမနှစ်သက်စရာလို့ခွဲခြားလိုက်တာကတခြားကခွဲကြတာလားဝေဒနာကခွဲကြတာလားဝေဒနာကခွဲကြတာနော်ညီထမရှိတဲ့ရေကလေးစမ်းကြည့်အေးသလားပူသလားဆိုတာကိုမခွဲကြဘူးလားခွဲကြလားခွဲကြတယ်အဲ့ဒီလိုခွဲခြားနိုင်ရင်းနေဘယ်လိုကခွဲခြားပြီးတာတော့ဝေဒနာကခွဲခြားပြီးတာဟုတ်ပြီဝေဒနာရဲ့ခံစားမှုလေးကခွဲခြားပြီးတာဒါကြောင့်မလို့အဲ့ဒီခံစားမှုလေးဒဂရမရိယသန္တာမှာမရှိဘူးလားရှိနေလားအဲဒီလိုရှိနေတဲ့အတွက်ဝေဒနာခန္ဓာဆိုတာလည်းမရှိတရားလားရှိတရားလားဝေဒနာခန္ဓာဆိုတာလည်းရှိတရားရှိတော့ရှိတယ်ဒါပေမဲ့အများအားတော့သိတဲ့တရားတော့မဟုတ်ဘူးပေါ့နော်ကောင်းပြီနံပါတ်3ကပြင်ရခန္ဓာမှတ်သားတတ်တဲ့သဘောတရားအဲဒီမှတ်သားတတ်တဲ့သဘောတရားဆိုတဲ့ပြင်ရခန္ဓာကလည်းပဲနံတရားဖြစ်တော့သိကြည့်တတ်တဲ့နေမှာမဟုတ်ဘူးဝေဒနာတို့အခြားစိတ်တိတ်တွေနဲ့သူကလည်းရှင်တွဲနေတာပဲအဓိကကတော့စိတ်နဲ့ရှင်တွဲနေတာစိတ်ရဲ့သိနေတဲ့အသည့်ထဲမှာမှတ်သားတတ်တဲ့သဘောတရားတွေမပါဘူးလားပါလားဝရဏကနေခွဲလိုက်တဲ့ဩဒါကအပူဒါကအေးဘလူကခွဲလိုက်တော့ဝရဏကခွဲလိုက်တယ်ဒါကအပူဒါကအေးလို့ခွဲနိုင်ရအောင်သောသောကရေကရေကောကဩဒါကပူတတ်တဲ့သဘောပဲဩဒါကအေးတတ်တဲ့သဘောပဲအဲ့ဒီလိုတော့မှတ်သားထားမှုလေးမရှိဘူးဆိုရင်ဝေဒနာခွင့်နိုင်မှာမခွင့်နိုင်ဘူးနော်ယောဂီတွေစဉ်းစားကြည့်ပေါ့နော်မှတ်သားထားမှုလေးမရှိရင်ခွင့်နိုင်မှာမလားအဲ့ဒီတော့မှတ်သားထားမှုဆိုတဲ့သင်ညက်ခန္ဓာသင်ညာရဲ့သဘောလေးရှိလို့ဝေဒနာကခွင့်နိုင်တာဒီလိုမလားအဲ့ဒီတော့ဆိုရင်သင်ညာလို့ပြောရင်လည်းဝေဒနာမပါဘူးလားပါလားဝေဒနာလို့ပြောရင်လည်းသင်ညာမပါဘူးလားပါလားပါတယ်ခွင့်နိုင်ဥပမာအဖြစ်ဆိုကြပါစို့မြန်မာလူမျိုးဆိုတော့မြန်မာလူမဟုတ်ဘူးလားဟုတ်လားမြန်မာလူမျိုးဆိုတာမြန်မာလူဟိုစားတွေဟိုရတာပေါ့မြန်မာလူဟုတ်တယ်မြန်မာဆန္ဒဟုတ်တယ်မြန်မာဆန္ဒလေးဟုတ်တယ်မြန်မာဆန္ဒစင်ရင်ထောက်ဖွဲ့မှုလေးပြုလုပ်ထားတယ်မွေးကလေးကဒီပုံစံလေးတွေတွေ့လာတဲ့အခါကျတော့အော်ဒီပုံစံလေးကမြန်မာဆန်လိုက်တာရေးကြည့်လိုက်တာပြုလုပ်ကောင်းလိုက်တာမတတ်မှတ်ဘူးလားတတ်မှတ်ထားလားအဲ့ဒီလိုတတ်မှတ်ထားတာဘယ်သူကတတ်မှတ်ထားတာတော့သင်ညာကတတ်မှတ်ထားတာဟုတ်တယ်မလားအော်ဒီလိုပုံစံလေးဟုတ်လို့ရှိရင်အင်မတန်ရေးကြည့်တာပဲဒီလိုပုံစံလေးဆင်ရင်ထုံးပွဲထားရင်အင်မတန်ယဉ်ကျေးတာပဲဒီလိုများနေရင်ဒီလိုများသွားရင်ဒီလိုများကြောရင်ဒါအင်မတန်ယဉ်ကျေးတဲ့ပုံကပဲလို့ပညာလေးကမတတ်မှတ်ဘူးလားတတ်မှတ်ထားလားအဲ့ဒါကိုတတ်မှတ်ထားတော့အဲ့ဒီပုံကမျိုးလေးမြင်လိုက်တာနဲ့တကြိမ်နဲ့ဝေဒနာလေးကလည်းအော်တော်ပါပြီရဲ့ယဉ်ကျေးပါပြီရဲ့စိတ်မွေးပါပြီရဲ့ကြည့်လို့ကောင်းပါပြီရဲ့မခံစားရဘူးလားခံစားရဝေဒနာကခံစားပေးလိုက်တာဟုတ်တယ်မလားဝေဒနာကခံစားပေးလိုက်တာဝေဒနာခံစားနေတော့ဘယ်သူကသတ်မှတ်ပေးတာတော့ပညာကသတ်မှတ်ပေးတာတကယ်လို့ဒါပညာကနေပြီးတော့ဒီလိုပုံစံနေရင်ရှိမကောင်းဘူးဒီလိုပုံစံဆင်ရင်ထောက်ဖွဲ့ရင်မရင်ကျေးဘူးရိုင်းဆိုင်တယ်ဒီလိုပုံစံပြောရင်ဆိုရင်ရင်ကျေးသူတယောက်မဟုတ်ဘူးရိုင်းဆိုင်သူတယောက်ပညာကအဲ့ဒီလိုသတ်မှတ်ပေးထားရင်ဟောဝေဒနာကလည်းပဲအဲ့ဒီလိုပြောတာဆိုတာမြင်တိုင်းမြင်တိုင်းဒီလိုနေတာထိုင်တာတွေ့တိုင်းတွေ့တိုင်းပေါ်တာတဲ့ရိုင်းတာပဲကြီးလို့မကောင်းပါဘူးစတဲ့ချင်းမပြောဘူးလားပြောမှာလားအဲ့ဒီတော့စိတ်ထက်ကပေါ်သွားတယ်မရင်ကျေးပါဘူးအင်မတန်ရိုက်ဆိုင်တာပဲလို့စိတ်ထက်ကပေါ်သွားတယ်အဲ့ဒီတော့ပေါ်သွားခြင်းပြီးပင်ရင်တခြားသဘောလားဝေဒနာရဲ့သဘောလေးလားဝေဒနာရဲ့သဘောလေးနော်အဲ့ဒီဝေဒနာကနေပြီးတော့ရင်ကျေးတာပဲရိုက်ဆိုင်တာပဲလို့ခံစားလို့ရအောင်ဘယ်လိုကသတ်မှတ်ပေးထားတော့ပညာကသတ်မှတ်ပေးထားတာဒီလိုမလားအဲ့ဒါကြောင့်မလို့ခေါင်းလေးယောဂီတွေကတော့မြန်မာပြည်မှာမွေးတော့မြန်မာလူမျိုးဖြစ်တဲ့အတွက်မွေးလာကြတဲ့ကဒီပုံစံယဉ်ကျေးတဲ့ပုံစံပဲလို့သတ်မှတ်ထားတာ哦နော်က တမထာတော့ပညာကတမထာတော့ဝေဒနာကခံစားလို့ရတာပေါ့အဲ့လိုရောသာသူတို့ရဲ့အရင်ချင်းမှုအရာဒီပုံစံဝင်ရင်ရင်ချင်းတို့တယောက်ပဲလို့သူတို့ကလည်းမတတ်မှဘူးလားတမထာတာအဲ့ဒီလိုတမထာတဲ့အခါကျတော့မွေးကလေးကသူတို့ရဲ့ပညာဆိုတဲ့အသိထဲမှာဟောဒီလိုနေတာရင်ချင်းတာပဲသူတို့ဘက်ကကြည့်ရင်လေသူတို့ဘက်ကကြည့်ရင်အဲ့ဒီလိုမတတ်မှဘူးလားတမထာတာအဲ့ဒီလိုတမထာတဲ့အတွက်ဟောသူတို့မျက်စိနဲ့မြင်လိုက်တဲ့အခါကျတော့သူတို့ရဲ့ခံစားမှုဝေဒနာထဲမှာမကောင်းဘူးလို့ခံစားမလားကောင်းတယ်လို့ခံစားမလားသူတို့ရဲ့ပညာကကောင်းတယ်လို့မှတ်ထားတာသူတို့ရဲ့ဝေဒနာကကောင်းတယ်လို့ခံစားလို့ရတာပေါ့ဒါပေမဲ့ဘုန်းကြီးတို့ယောဂီတွေရဲ့ပညာကမကောင်းဘူးလို့သတ်မှတ်ထားရင်ဘုန်းကြီးတို့ယောဂီတွေရဲ့ဝေဒနာကမကောင်းဘူးလို့ခံစားလို့မရဘူးလားရတာအဲ့ဒါကြောင့်အရာဝတ္ထုကအဓိကမဟုတ်ဘူးဟုတ်တယ်မလားအသေးသဏ္ဍာန်ရတာဒိဋ္ဌိစရာ၊ကြံတွေးစရာဆိုတဲ့အာယုံကအဓိကမဟုတ်ဘူးပညာရဲ့သတ်မှတ်မှုကအဓိကပညာကကောင်းတယ်လို့သတ်မှတ်ရင်ဝေဒနာကလည်းကောင်းတယ်လို့ပဲခံစားမှာပဲဟုတ်တယ်မလားဟောပညာကယောဂီတွေပမာလူမျိုးဖြစ်တဲ့အတွက်ဖြစ်ချင်းလေးစားလိုက်ရတာကောင်းလိုက်တာတစ်ခါစားဖို့တည်းသတ်မှတ်ထားတယ်ဟုတ်တယ်မလားမှတ်မိနေတယ်အဲဒီတော့မှတ်မိနေတဲ့အခါကျတော့နောက်တစ်ခါပြန်ဖြစ်ချင်းလေးတွေ့တဲ့အခါမှာမိမိရဲ့ခံစားမှုဝေဒနာလေးကမစားရသေးဘူးဝမ်းမြောက်ဝမ်းသာစိတ်ကလေးမပေါ်ဘူးလားပေါ်သွားလားဟောခါကျတာပဲဒီနေ့မြင့်ချင်းကလေးစားရတော့မယ်ဒီလိုမလားဘာလို့လဲမြင့်ချင်ကလေးတွေ့တာလဲဝမ်းမြောက်ဝမ်းသာဖြစ်သွားတယ်လဲမင်းမိမိရဲ့ပညာကနေပြီးတော့မြင့်ချင်စားရင်ကောင်းတယ်လို့သတ်မှတ်ထားတာကိုနော်ဒါပေမဲ့အဲ့ဒီမြင့်ချင်ကောင်းတယ်လို့သတ်မှတ်တဲ့နိုင်ငံအတော်နဲပါဒီနည်းနာမှာရှိတဲ့အိန္ဒိယတို့ဒီလိုတို့ကအစမြင့်ချင်မစားဘူးဒီလိုမလားအဲ့ဒါမစားတဲ့အခါကျတော့တို့ကြတော့ဒီမြင့်ချင်ရဲ့အနက်ဒီမြင့်ချင်ရဲ့အရသာကောင်းတယ်လို့တို့သတ်မှတ်ထားသလားမထားဘူးနော်ဘယ်လိုသတ်မှတ်ထားမလဲမကောင်းဘူးလို့သတ်မှတ်ထားတာမကောင်းလို့သတ်မှတ်ထားလို့ရှိရင်ဒကာရမတွေမြင့်ချင်မြင့်တယ်မြင့်နိုင်မြင့်နိုင်နှာခေါင်းမရှုံဘူးလားရှုံဘာဝေဒနာလေးတွေပေါ်သွားမှာလဲဒေါမနတဝေဒနာလေးတွေပေါ်သွားမယ်ဘာဝေဒနာတော့ရှေ့ဘက်ကပညာကမကောင်းလို့သတ်မှတ်ထားတဲ့အတွက်မြင့်ချင်လို့မြင်လိုက်ရတာနဲ့နှာခေါင်းရှုံဘာဝေဒနာလေးဖြစ်သွားတော့ဒေါမနတဝေဒနာလေးဖြစ်သွားတာပေါ့နော်ဒီလိုပဲခေါင်းကြီးတို့ငပိမချောက်ငပိတို့ဘာလို့ဆိုရင်ပမာလူမျိုးကတော့ငပိကြိုက်ဖောင်းကြီးတို့အိန္ဒိယတို့ဒီလိုတော့မှနေတဲ့ဖောင်းကြီးတွေကတပ်ပိယရှိတာမို့ကိုယ့်အနေကိုချက်စားကြရတယ်။အိန္ဒိယမှာကျောင်းတက်နေတဲ့ဦးစင်းလေးတွေဆိုလို့ရှိရင်အမတန်တနာစရာကောင်းပါလေ။တပ်ပိယလည်းမရှိ၊ကျေးဇူးလိုချင်တဲ့လူလည်းမရှိ၊ဆောက်ခံလို့လည်းမရ။မြန်မာပြည်ကပေါ်လာတဲ့ငမိက6လေးတွေနဲ့သူတို့မှချက်စားရကြတယ်။အဲဒီလိုချက်စားတဲ့အခါကျတော့ဒီကပေါ်လာတဲ့ပြင်းငပိလေးတွေမိကလေးချင်းပြီးတော့ဇေဝလေးပေါ်မှာမိကလေးချင်းအောက်ကမိလေးမြတ်မြန်မာလူမျိုးရဲ့နှာခေါင်းထဲမှာလည်းအလံကလေးတစ်သိန်းလေးမနေဘူးလားနေလား။နန္နလာပွေးတာလားပွေးတယ်လို့သတ်မှတ်ထားတော့မြန်မာလူမျိုးရဲ့မြန်မာဦးစင်းလေးတွေနှာခေါင်းထဲမှာတော့အနံလေးပြင်းနေတာပေါ့မမနတဝေဒနာလေးတွေဖြစ်နေတာပေါ့နော်ဒါပေမဲ့အိန္ဒိယတန်ရင်သာကျောင်းသားတွေကြတော့အဲ့ဒီအနံနန်းလေးဆိုတခါတခါဆိုတော့တာပဲဟုတ်တယ်မလားဘာဖြစ်လို့လဲဆိုရင်တို့ကအဲ့ဒီနန်းကိုကောင်းတယ်လို့သတ်မှတ်ထားလားမကောင်းဘူးလို့သတ်မှတ်ထားလားဘလူကသတ်မှတ်ကြတော့ပညာကသတ်မှတ်တော့ဝေဒနာကဘာဝေဒနာပေါ်ရတော့ဒုက္ခဝေဒနာပေါ်ရတယ်ဟုတ်တယ်မလားဒါကြောင့်မလို့တို့ခင်ဗျာငပိစားကြည့်နေမယ်လွတ်လွတ်လပ်လပ်မစားရဲရှာဘူးဆယ်လရင်းကတော့ပရမဇောနေမှာခေါင်းကြီးကရူပခန္ဓာနဲ့ပတ်သက်ပြီးပြောခဲ့ပြီးပြီနော်ဒါကြောင့်မလို့ဝေဒနာခန္ဓာ၊ပညာခန္ဓာနဲ့ပတ်သက်ပြီးတော့ခဏထပ်ပြောတာပါအဲဒီတော့ဝေဒနာခန္ဓာရဲ့ဆန်းခန္ဓာမှာပညာခန္ဓာရဲ့မှတ်သားမှုတွေအမြဲတမ်းရေးကြည့်ပါတယ်ပညာခန္ဓာရဲ့မှတ်သားမှုအရဝေဒနာခန္ဓာရဲ့ခံစားမှုကပေါ်လာရတာအဲဒီတော့ဝေဒနာခန္ဓာကခံစားပါတယ်ဆိုရင်လည်းပညာခန္ဓာမှတ်သားမှုမပါဘူးလားပါလားပညာခန္ဓာကမှတ်သားပါလေဆိုရင်လေဝေဒနာခန္ဓာရဲ့ခံစားမှုမပါဘူးလားပါလားဒီလိုဆိုရင်ဩဒါကပညာခန္ဓာပဲဒါကဝေဒနာခန္ဓာပဲလို့ဖွဲ့ရှုလို့ရပါမလားမရဘူးနော်အဲ့ဒီဝေဒနာပညာတွေကလေးတခြားနဲ့ရှင်းနေတာလားစိတ်နဲ့ရှင်းနေတာလားဒီလိုဆိုရင်စိတ်ကိုရှုရင်လေဝေဒနာပညာပါတာပဲဝေဒနာပညာရှုရင်လေစိတ်ပါတာပဲဖွဲ့ရှုလို့ရပါမလားသာလို့ရတာဖွဲ့ပြောထားတာတကယ်ရှုတော့ဖွဲ့ရှုလို့မရပါဘူးနော်ကောင်းပြီပညာခန္ဓာကဘာတော်ရှိဒဂရမရရဲ့တဏ္ဍာမှာမှတ်တဲ့သဘောလေးတွေမရှိဘူးလားရှိလားဒီလိုဆိုရင်ပညာခန္ဓာကလည်းတကယ်မရှိတဲ့တရားလားတကယ်ရှိတဲ့တရားလားဒါကြောင့်မလို့တခြားခေါမလားတက္ကာယခေါမလားဒါလေးတွေကတက္ကာယလေးတွေနော်ရူပခန္ဓာလည်းတက္ကာယဝေဒနာခန္ဓာတက္ကာယပညာခန္ဓာတက္ကာယသင်္ခါရခန္ဓာစိတ်ဆိုတဲ့သဘောတရားလေးဒါလည်းတက္ကာယတရားလေးစိတ်ဆိုတယ်ဆိုတာကသူကစေတနာကိုရည်ရွယ်ပြီးတော့စိတ်ဆိုတယ်လို့ပြောလိုက်တာပါနော်စေတနာကိုရည်ရွယ်ပြီးတော့သစ္စာတယ်လို့ပြောလိုက်တာသင်္ခါရဆိုတဲ့စကားလုံးကိုရည်ရွယ်လိုက်မယ်ဆိုတော့ပြုတ်ပြင်းတယ်လို့ဒီလိုလဲပြောကြပါတယ်ဒ အဲ့ဒီတော့ဆင်းဆော်တယ်ဆိုတဲ့သကလုံးကတော့စေရနာတစ်ခုတည်းကိုကြည်ဝဲလိုက်တာစေရနာတစ်ခုတည်းတော့ပဲပါတဲ့သကလုံးပြည့်နေတယ်ဆိုတဲ့သကလုံးတောင်းမယ်ဆိုရင်တော့ဝေဒနာပညာမတွေပါစေတသိက်50ရှိတယ်အဲ့ဒီစေတသိက်50လုံးအကုန်လုံးအကျုံးမဝင်ဘူးလားဝင်လားဝင်သွားတယ်နော်အဲ့ဒီတော့သင်္ခါရခန္ဓာဖွဲ့ရခြင်းဒီစေတသိက်ဘယ်နှပါလဲမေးတော့စေတသိက်ပေါင်း50အဲ့ဒီတော့မှထင်ရှားတယ်ဒီပြောကြလို့ဆိုရင်ဥပမာပြောကြပါစို့စေရနာလေးတောက်စီခြင်းနဲ့တောက်စီခြင်းနဲ့အဲ့ဒီစေတနာလေးကလည်းဘာခန္ဓာတော့သင်္ခါရခန္ဓာဝေဒနာတင်ညာကလို့ရင်သင်္ခါရခန္ဓာလို့မှတ်နော်။ဟောစီခြင်းနဲ့တန်းခြင်းနဲ့တရားတရားလေးပေါ်လာတယ်။ကျင်ရတဲ့တရားတရားလေးပေါ်လာတယ်။အဲ့ဒါလေးကလည်းဘာခန္ဓာလေးပါလဲ။ဒါလည်းသင်္ခါရခန္ဓာလေးပဲနော်။ဟောအားထုတ်ခြင်းနဲ့စိတ်ကလေးတက်တက်ကြွကြွဒီနေ့တော့အချိန်ပြည့်ကုန်တာအားထုတ်လိုက်မယ်။အချင်းကိုလည်းဟာတာမထားတော့ဘူးရသည်များအချင်းကလေးကိုကျိုးကျိုးဆာဆာအားထုတ်လိုက်မယ်လို့စိတ်ကလေးဆုံးဖြတ်လိုက်ဝရိယတရားလေးနဲ့ဆုံးဖြတ်လိုက်တယ်အဲ့ဒါဘာခန္ဓာလေးဖြစ်နေတာတော့ဒါလည်းသင်္ခါရခန္ဓာလေးပဲနော်ဟောမိမိရဲ့တဏ္ဍာမှာယုတ်တရားနဲ့တရားလေးတွေကိုရှုတယ်မရှုခင်မှာတတိတရားကလေးနဲ့ပေါ်လာတဲ့သဘောတရားကလေးစောင့်ဖန်းစောင့်ဖန်းတတိပြုလိုက်တဲ့အခါကျတော့ယုတ်တရားပေါ်ရင်လည်းယုတ်တရားမှမသိဘူးလားနံတရားပေါ်ရင်လည်းနံတရားမှမသိဘူးလားအဲ့ဒီလိုသိအောင်တတိတရားကလေးနဲ့ကတ်ထားရတယ်။ဟုတ်တယ်မလား။တတိတရားကလေးနဲ့ကတ်ထားရတယ်။အဲ့ဒီလိုကတ်ထားတဲ့တတိတရားကလေးဖြစ်နေပြန်တော့လေအဲ့ဒါဘာခန္ဓာလေးဖြစ်နေတာတော့။အဲ့ဒါလည်းသင်္ခါရခန္ဓာလေးဖြစ်နေတာပဲ။တတိတရားကလေးနဲ့ကတ်ရထားတော့ရုပ်ပေါ်ရင်လည်းရုပ်ကိုသိ၊ဝေဒနာပေါ်ရင်လည်းဝေဒနာကိုသိ။အဲ့ဒီတော့အတိကလေးဖြစ်လာတော့ဒီအတိကလေးကတော့အာလုံးသိတဲ့အတိုင်းဝိညာဉ်နဲ့ခန္ဓာပေါ့။သိတာမှန်ရင်ဘာခန္ဓာတော့။ဝိညာဉ်နဲ့ခန္ဓာဘယ်လိုပဲသိတာမှန်တယ်များဘာခန္ဓာတော့။ဝိညာဉ်ခန္ဓာအဲဒီဝိညာဉ်ခန္ဓာကအသေးကလေးထဲမှာအသေးကလေးထဲမှာစိုက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ဒီအသေးကလေးဒီဟောဒီဒီပြေးသွားပြီးတော့သိတာမဟုတ်တော့ဘဲနဲ့ကိုမြင်လဲရတဲ့ကိုသိလဲရတဲ့အာယုံတစ်ခုထဲမှာပဲစိုက်ပြီးတော့သိနေတယ်။တဏှာထဲမှာစိုက်ပြီးတော့သိနေတယ်။အဲဒီတော့စိုက်ပြီးတော့သိနေတယ်ဆိုဒီအသေးထဲမှာသမာဓိဆိုတဲ့စိတ်တည်းကလေးကမပါဘူးလားပါပါ။အဲဒါကလည်းဘာခန္ဓာလေးဖြစ်နေတာတော့သင်္ခါရခန္ဓာလေးဖြစ်နေတာပဲနော်။သိတာကတော့ဝိညာဉ်နဲ့ခန္ဓာသိကြတာကဘာခန္ဓာတော့သင်္ခါရခန္ဓာဟောတခါတခါကြတော့စိတ်ကလေးကနေပြီးတော့တွေးတယ်ပေါ့လေစိတ်ကလေးကြိုက်မယ်ဆိုရင်အော်ဒီရှင်ကလာကြက်ပြန်ပြီဒုက္ခပါပဲဘာညာစတယ်မတွေးဘူးလားတွေးလားအဲ့ဒီလိုတွေးတယ်ဆိုတာကဝိတ္တရဲ့သဘောအဲ့ဒီဝိတ္တကလည်းဘာခန္ဓာလေးပါလိမ့်မယ်သူကလည်းသင်္ခါရခန္ဓာလေးပဲဟုတ်တယ်မလားအဲ့ဒီတော့မိမိရဲ့တန်တန်ထဲမှာဝေဒနာသဘောတဉာဏ်သဘောသိတဲ့သဘောကလွယ်ရင်ကျန်တဲ့သဘောမှန်သမျှဘာခန္ဓာလေးတွေတော့အပိလေးနဲ့ရှင်တွဲနေတဲ့သဘောတရားတွေမှန်သမျှဘာခန္ဓာလေးတွေတော့ဒီလိုပဲဘောင်းတဲ့ယောဂရိယတဏ္ဍာမှာသင်္ခါရခန္ဓာဆိုတဲ့အတိတ်ကလေးတွေလည်းပဲမရှိဘူးလားရှိနေလားအဲ့ဒါကိုပဲပြည့်ပြည့်နဲ့သဘောတရားလို့လည်းခေါ်တယ်။ဟောရှိခြင်းမြန်ပြီ။နည်းနည်းလေးပူလာတယ်၊ညောင်းလာတယ်၊ခိုက်လာတယ်ဆိုတဲ့အခါကျတော့ငါရှိမှတော်မယ်၊ရှိမှတော်မယ်ဆိုတာကတွင်းနေတာကတခြားလားဝိကျက်လားသူလည်းပါခန္ဓာတော့ရှုကြလိုက်တာရှုကြလိုက်တာကတခြားလားတဏှာလားသူလည်းပါခန္ဓာတော့သင်္ခါရခန္ဓာဒီလိုမလားအဲဒီတော့အဲ့ဒီတဏှာဆိုတဲ့သဘောတရားဝိတ္တဆိုတဲ့သဘောတရားလေးတွေကမရှိရှုအောင်သူကမပြည့်ပြည့်မူလားပြည့်ပြည့်ပေးတာလားအဲဒီတော့နောက်ကနေတိုက်တွန်းပြည့်ပြည့်ပေးလိုက်တဲ့အခါကျတော့ဟောညာဘက်ပြောင်းနေတဲ့ခန္ဓာကိုယ်လေးဘယ်ဘက်မရှိဘူးလားရှိသွားလားအဲဒီတော့ပြည့်ပြည့်ပေးလိုက်တာဒီလိုမလားဒါကြောင့်မလို့အဲ့ဒီသင်္ခါရခန္ဓာလေးတွေဘာသဘောရှိတယ်လဲမင်းပြုတ်ပြင်းတဲ့သဘောရှိတယ်။ဘာသဘောရှိတော့ပြုတ်ပြင်းတဲ့သဘောရှိတယ်။အဲ့ဒီပြုတ်ပြင်းတဲ့သဘောကဒကာဓမ္မရဲ့တဏ္ဍာမှာမရှိဘူးလားရှိနေလားရှိနေတာပဲ။ဒီလိုဆိုရင်ရူပခန္ဓာဝေဒနာခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့အဲ့ဒီခန္ဓာ၅ပါးဒီမရှိတရားလားအရှိတရားလားအရှိတရားဒကာဓမ္မရဲ့တဏ္ဍာမှာတရားတစ်ခါမှမပေါ်မယ်တရားလားပေါ်နေတဲ့တရားတွေလားဒါဆိုလို့ရှိရင်တခြားခွန်မလားတက်ကြရလို့ခွန်မလားဟောဒီလိုဆိုရင်ပေါ်လာတဲ့သဘောတရားလေးတွေမှန်တယ်မြလောကုတ္တရာနေပေတာမရောက်သေးဘူးဆိုအဲ့ဒါတက်ကြရလို့သာမှားလိုက်ပါဒီလိုမလားလောကုတ္တရာနေပေတာမရောက်သေးဘူးဆိုရင်လည်းဘာလို့မှတ်မလဲတက်ကြရလို့မှားလိုက်ဒါဆိုလို့လည်းဆိုတော့တက်ကြရဖြစ်မှဒိဋ္ဌိနဲ့ဆွဲမှာကိုဟောတယ်မလားခန္ဓာဥပါဒနဲ့ခန္ဓာဖြစ်မှာတဏှာဒိဋ္ဌိနဲ့ဆွဲတယ်လို့ပြောတယ်လို့တက္ကရာဖြစ်မှာလည်းပဲဒိဋ္ဌိနဲ့ဆွဲမှာမလားဒိဋ္ဌိတရားကတခြားဆွဲတာလားတက္ကရာကိုဆွဲတာလားဒါကြောင့်မလို့တက္ကရာဒိဋ္ဌိလို့ခေါ်ရတာမလား လောကုတ္တရာတရားလောကုတ္တရာခန္ဓာလောကုတ္တရာပရမတ်ဆိုင်နေတဲ့သဘောတရားလေးတွေလောကုတ္တရာဆိုင်သွားတဲ့သဘောတရားလေးတွေကြတော့ဒိဋ္ဌိနဲ့ဆွဲလို့ရသေးလားမရတော့ဘူးနော်အဲ့ဒါကြောင့်မလို့လောကုတ္တရာဆိုင်သွားတဲ့ပရမတ်ဆိုင်သွားတဲ့သဘောတရားလေးတွေကြတော့သက်္ကာယလို့ခေါ်လို့မရတော့ဘူးဒိဋ္ဌိနဲ့ဆွဲလို့မရတဲ့အတွက်သက်္ကာယလို့ခေါ်လို့မရတော့ဘူးသက်္ကာယလို့ခေါ်လို့ရတဲ့တရားကလောကုတ္တရာနယ်ပယ်မှာရှိတဲ့တရားလားလောကီနယ်ပယ်မှာရှိတဲ့တရားလားလောကီနယ်ပယ်မှာရှိတဲ့တရားအဲ့ဒါလောကီယပင်မှာရှိနေတဲ့ယခုလက်တရားရှိမှတ်တဲ့အခါပဲဖြစ်ဖြစ်တရားမရှိမှပဲသွားတယ်လာတဲ့အခါတွေမှာပဲဖြစ်ဖြစ်မိမိရဲ့တဏ္ဍမိမိခန္ဓာကိုဉာဏ်ကလေးနဲ့စိုက်ကြည့်စိုက်ကြည့်တဲ့သဘောတရားလေးတစ်ခုမှတစ်ခုမတွေ့ဘူးလားတွေ့မှာလားရုပ်ပိုင်းဆိုင်ရာဆိုင်ရာဖောက်ပြန်တဲ့သဘောတရားလေးတွေတွေ့မယ်မနာရကနေနာတဲ့သဘောနာရကနေမနာတဲ့သဘောမကြိုက်ရကနေကြိုက်တဲ့သဘောကြိုက်ရကနေမကြိုက်တဲ့သဘောဟုတ်တယ်မလားနာရကနေကြည်ကြည်ရကနေထောင်ထောင်ရကနေကြိုက်သဘောတရားလေးတွေကြောင်းကြောင်းကြောင်းကြောင်းသွားတယ်ကြောင်းသွားတဲ့သဘောဖောက်ပြန်သွားတဲ့သဘောအဲ့ဒါလို့တွေကရုပ်ရဲ့သဘောသိနေတဲ့အသိအဲ့ဒီအသိထဲမှာခံစားမှုနဲ့သိမလားမှတ်သားမှုနဲ့သိမလားသရတရားလေးနဲ့သိမလားကျန်စီမှုနဲ့သိမလားဘာနဲ့ပဲသိသိအဲ့ဒီအသိလေးတွေကတခြားလားနာခန္ဓာလေးတွေလားရုပ်ခန္ဓာကတစ်ပါးနာခန္ဓာက၄ပါးအဲ့ဒီတရား၅မျိုးဒီနေရာမှာတက္ကရာတရားလေးတွေပဲဟုတ်တယ်မလားအဲ့ဒီတော့ဒီချိန်မဲဖြစ်ပြီးဒီတက္ကရာတရားလေးတွေမရှိဘူးလားရှိနေလားတတိမဆိုင်လို့လားမတွေ့တာတတိဆိုင်ရင်မတွေ့ရဘူးလားတွေ့ရမှာလားမိမိခန္ဓာသာပြန်ကြည့်သဘောတရားလေးတွေတွေ့မယ်တွေ့တဲ့သဘောတရားလေးတွေဘာသဘောတရားလေးတွေပါလဲတက္ကရာလေးတွေဘာလို့လဲဘာလို့ဟုတ်ပြီတက္ကရာလေးတွေဒီလိုဆိုရင်အဲ့ဒီသဘောတရားလေးတွေကတက္ကရာလေးတွေပဲဟုတ်တယ်မလားတက္ကရာလေးတွေပဲငါဟုတ်ရဲ့လားဟုတ်ကဲ့တက္ကရာကဟုတ်ရဲ့လားဘာလို့လဲမေးရင်တက္ကရာလေးတွေအဲ့ဒီတက္ကရာလေးတွေဘာကြောင့်ပေါ်လာပါသလဲလို့မေးတော့မင်းတို့ကယန်းတော်တပါးကရက်ခါဘုရားကိုမေးလျှောက်တဲ့အခါမှာအရှင်ဘုရားတက္ကရာတရားဘာကြောင့်ဖြစ်ပါလဲဒီမေးခွန်းလေးပါတယ်နော်ရက်ခါဘုရားကပြောတယ်ရှင်သာယဟန်တက္ကရာကတဏတက္ကရာကဒိဋ္ဌိတရားကြောင့်ဖြစ်တာဘာကြောင့်ဖြစ်တာပါလဲတက္ကရာကတဏတရားကြောင့်ဖြစ်တာပါတဲ့အဲ့ဒီတဏကကာမတဏဘဝတဏဝိဘဝတဏတဏသုံးမျိုးရှိတယ်တဲ့တဏဘယ်လိုမျိုးရှိတော့ကာမတဏရယ်ဘဝတဏရယ်ဝိဘဝတဏရယ်ဟုတ်တယ်မလားအဲ့ဒီတဏတွေအကြောင်းတက္ကရာဆိုတဲ့ခန္ဓာ၅ပါးမဖြစ်ဘူးလားဖြစ်လာရလားဖြစ်လာရတယ်ဟောဒီလိုဆိုတော့တက္ကရာတက္ကရာဆိုတာကသဘောတရားလေးတွေတဏှာကိုပြောတော့ခန္ဓာ၅ပါးဒီတက္ကရာတရားလေးဘာကြောင့်ပေါ်ပါလိမ့်မလဲလဲတွေးကြည့်လိုက်တဲ့အခါကျတော့ဘာကြောင့်ပေါ်တော့တဏှာကြောင့်ပေါ်တာဟုတ်တယ်မလားအဲ့ဒီတဏှာဆိုတဲ့သဘောတရားလေးကြောင့်တဏှာဆိုပေမဲ့လို့လည်းပဲတဏှာလို့သာဖြတ်ဆုပ်ပြောလိုက်တာတကယ်ကတော့တဏှာဖြစ်ရင်ဥပါဒံဖြစ်တယ်။ဥပါဒံဖြစ်တော့ကာမဘဝဖြစ်တယ်။တဏှာဥပါဒံတန်ဆိုတဲ့သမုဒိယသစ္စာလေးကြောင့်တက္ကရာဆိုတဲ့ခန္ဓာ၅ပါးမပေါ်ဘူးလားပေါ်လာလား။ပေါ်လာတယ်။အဲဒါကြောင့်မလို့တဏှာဥပါဒံတန်ဆိုတဲ့အကြောင်းတရား၃မျိုးရှိနေတယ်များတက္ကရာတရားဖြစ်နေမှာပဲ။ဟုတ်တယ်မလား။အဲဒီတော့တဏှာကြောင့်ပေါ်တဲ့တက္ကရာတရားလေးပဲ။တဏှာဥပါဒံတန်ကြောင့်ဖြစ်လာတဲ့တက္ကရာတရားလေးပဲ။ဖြစ်လာတာကလည်းတက္ကရာသဘောတရားလေးအကြောင်းတရားကလည်းတဏှာဥပါဒံကံဆိုတဲ့သမုဒိယသစ္စာအကြောင်းတရားဒီထဲမှာရှာကြည့်လိုက်စမ်းငါလုံးလို့ဖြစ်တာဘယ်နှခုတွေ့တော့ဘယ်နှခုတွေ့တော့ငါဆိုတာကဘယ်နှခုတွေ့တော့မတွေ့ဘူးနော်ငါဆိုတာလည်းတစ်ခုမှမပါဘူးဟုတ်တယ်မလားငါဆိုတာဒီဖြစ်ပေါ်လာတဲ့သဘောတရားလေးတွေထဲမှာလိုက်ကြည့်ငါနဲ့တွေ့တာဘယ်နှခုပါတော့ငါလို့ပြောရလောက်တာလည်းဘယ်နှခုပါတော့မပါဘူးနော်ငါလို့ပြောရတာတစ်ခုမှမပါဘူးသဘာဝတူဖြစ်နေတဲ့တက္ကရာလေးတွေဒီလိုမလားဘာကြောင့်ဖြစ်တယ်လဲလို့မေးပြန်တယ်လဲတဏှာဥပါဒကံကြောင့်ဖြစ်နေတာငါလုံးလို့ဖြစ်တာဘယ်နှခုပါတော့ငါလည်းမပါဘူးငါလုံးလို့ဖြစ်တယ်ဆိုတာလဲမပါဘူးဒီလိုမလားငါလည်းမပါဘူးငါလိုတယ်ဖြစ်တယ်ဆိုတာလဲမပါဘူးအဲ့ဒါဒီသဘောတရားလေးတွေဒီငါမောင်းတဲ့အတွက်အတ္တကဟုတ်ရဲ့လားမဟုတ်ဘူးငါပြည့်ပြည့်လည်းရတယ်ဆိုတဲ့အတ္တနိယကဟုတ်ရဲ့လားမဟုတ်ဘူးအတ္တလည်းမဟုတ်ဘူးအတ္တနိယလည်းမဟုတ်ဘူးမောင်ပင်မောင်ညာတော့လေဘုန်းကြီးတို့ဓမ္မတွေကအတ္တဆိုတဲ့ငါလေးနဲ့မတုံ့တာခွလာတုံ့တာလားရုပ်ဆိုလို့ရှိရင်ရူပအတ္တတော့သမုပ္ပါဒတိရုပ်ဒီငါပဲ။ဩဖောက်ပြန်တဲ့သဘောလေးဒီငါပဲ။ပူသွားတဲ့သဘောလေးကလည်းဩဒါငါမှရှိနေတာ။ပြီးတဲ့သဘောလေးကလည်းဒါငါမှရှိနေတာ။ဟုတ်တယ်မလား။ပူတဲ့သဘောလေးခံစားတယ်ဘယ်လိုခံစားလဲငါခံစားတာ။ဘယ်လိုကမှတ်ထားတာလဲငါမှတ်ထားတာ။ရှင်းလိုက်ပါမယ်ဘယ်လိုရှင်းကျင်တာလဲငါရှင်းကျင်တာ။ဟောဓမ္မတွေစဉ်းစားကြည့်လေ။ဟုတ်ပူရလို့ပြီးတယ်ဥရလို့ပြီးတယ်ဘယ်လိုပြီးတာလဲငါသိတာရူပအတ္တတော်သမလုပ္ပတ္တိယုတ်တရားလေးနဲ့ငါနဲ့တစ်ချက်တည်းပြောလိုက်တယ်ဝေဒနာအတ္တတော်သမလုပ္ပတ္တိဝေဒနာနဲ့ငါနဲ့တစ်ချက်တည်းပြောလိုက်တယ်ချက်တူချက်မြတ်ယူဆလိုက်တာနော်ဒ သင်္ခါရတ္တဓမ္မပဒတိသင်္ခါရယတ္တဓမ္မပဒတိဝိညာဏတ္တဓမ္မပဒတိဒီခန္ဓာ၅ပါးကိုငါနဲ့စက်ထက်ဆွဲမယူဆလိုက်ဘူးလားယူဆလိုက်လားအဲ့ဒါနဲ့ယူဆလိုက်တဲ့အခါကျတော့ဒီခန္ဓာ၅ပါးကိုငါလို့ပြောလိုက်တာဟုတ်တယ်မလားငါလို့ပြောလိုက်တယ်ဒီအသက်တွေလောကတွေဝိညာဉ်ကောင်တွေအတ္တခါနော်အသက်တွေလောကတွေဝိညာဉ်ကောင်တွေဆိုတာကဘုန်းကြီးတို့တကယ်တမ်းတစ်ခါတစ်ခါကျတော့ယောဂီရဲ့နာမှာရှုပ်ရှင်နဲ့ရှုပ်သွားတတ်တာဒါကြောင့်မလို့ငါလို့ပဲပြောလိုက်ကြပါဆိုနော်အဲ့ဒီတော့တက္ကရာရတဲ့ဒီခန္ဓာ၅ပါးကိုငါနဲ့ဖြတ်တို့ထမ်းပြလောလိုက်တော့နေရာတကာမှာငါငါနဲ့တင်္ဂါငါမဖြစ်ဘူးလားဖြစ်နေလားဟောပူတဲ့ဘောလေးဘလူပူလဲငါပူတယ်အေးတဲ့ဘောလေးဘလူအေးတော့ငါအေးတယ်နားတဲ့ဘောလေးဘလူနားလဲငါနားတယ်အဲဒီနားတာလို့ဘလူခံစားတာလဲမေးတော့ငါခံစားတယ်ဟုတ်တယ်မလားဟောဒီလိုမှတ်ထားတာဘလူမှတ်ထားတာလဲမေးတော့လေငါမှတ်ထားတာဟောပြလိုက်ကြမယ်ပြလိုက်ပါမယ်ရွှေလိုက်ကြောင်းလိုက်ပါမယ်ဘလူရှိကျင်တာလဲငါရှိကျင်တယ်နာရကျင်နာခက်တာခက်တာသိနေပါတယ်ဘလို့သိနေတာတော့ငါသိနေတာတရားတကတဏ္ဍာငါနဲ့သွားပြီးတော့မသုံးတာဘုရားသုံးတာလားဘယ်တရားကိုသွားသုံးတတ်တာလဲမင်းခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကတရားလားတက္ကရာတရားလားတက္ကရာတရားကိုငါနဲ့သွားပြီးတော့ဖြတ်တို့ထမ်းပြပြလိုက်တာဟုတ်တယ်မလားတက္ကရာတရားကိုဘယ်လိုလုပ်လိုက်တာတော့ငါနဲ့ဖြတ်တို့ထမ်းပြပြလိုက်တာမဟုတ်လို့အဲ့ဒါဗာဒိဋ္ဌိတော့တက္ကရာဒိဋ္ဌိတက္ကရာဒိဋ္ဌိဖြစ်သွားပြီးတော့တက္ကရမရိယတဏ္ဍမငါနဲ့ဖြတ်တို့ထမ်းပြပြလို့နေသည်များကလပ်ပါလုံးတက္ကရာဒိဋ္ဌိလေးတွေမဖြစ်ဘူးလားဖြစ်နေတာဖြစ်နေတယ်ဟုတ်တယ်မလားတက္ကရာဒိဋ္ဌိလေးတွေဖြစ်နေတယ်ငါဆိုတဲ့အမြင်မပြောက်တဲ့များကလပ်ပါလုံးတက္ကရာဒိဋ္ဌိလေးတွေရှိနေမှာပဲဒါကြောင့်ဆရာတော်ခရီးကြီးကမေးကြည့်တာမို့လားဟောမင်းတို့တရားရှိရင်ဝေဒနာလုံးများပေါက်ခဲ့ရင်ဝေဒနာနဲ့ငါနဲ့မရောသေးနဲ့မပြောဘူးလားပြောလားဝေဒနာနဲ့ငါနဲ့ဖြတ်တို့ထမ်းပြဘာမလုပ်ပါနဲ့ဒီလိုပြောတာနော်ဘာလို့ဖြတ်တို့ထမ်းပြဘာမလုပ်ပါနဲ့ဆိုရင်ဝေဒနာလေးပေါ်လာတာဝေဒနာကတခြားသဘောလားခံစားတဲ့သဘောလားခံစားတဲ့သဘောနော်အဲ့ဒီခံစားတဲ့သဘောလေးကလည်းကောင်းတယ်မကောင်းဘူးဆိုတာကငါကသတ်မှတ်တယ်လားဝေဒနာကသတ်မှတ်တာလားငါသတ်မှတ်တာမဟုတ်ဘူးနော်အခုနောက်ကပြောပြပြီလေဟုတ်တယ်မလားနပိတို့ဖြစ်ချင်းတို့ကောင်းတယ်လို့သတ်မှတ်တာငါကသတ်မှတ်တယ်လားသိညာကသတ်မှတ်တယ်လားသိညာကသတ်မှတ်လို့ဝေဒနာကခံစားတာနော်ဟုတ်တယ်မလားဟောဒီအနာလို့ဒီဒီအတိုင်းသာတိကတော့ခံနိုင်တယ်ခန္ဓာနဲ့တမတ္တာဒီပညာကတမတ္တာပညာကတမတ္တာဝေဒနာကခန္ဓာနဲ့ဖြစ်ပါတာပဲဟုတ်တယ်မလားပညာကတာဩမခန္ဓာနဲ့အနေထားလဲတမတ်လိုက်ရဝေဒနာကလည်းပဲမခန္ဓာမှာဘူးဆိုတာမဖြစ်ဘူးလားဖြစ်လာလားဖြစ်လာတာပဲဒီလိုမလားဟောင်းတော့ရောက်ရင်တခါတခါကြတော့ဥပမာလေးပြောကြပါစို့လက်ကြီးမှာညှပ်ပြသွားတဲ့အခါမှာကြောက်ကလေးတစ်လုံးခလုံးမတိုက်မိဘူးလားတိုက်မိလားမနာဘူးလားနာလားနာတာပေါ့နော်မနာပဲပဲရှိမလဲကျတော့ကလေးပါလေကျင်းပြီးတော့သွားတာပေါ့သူကြည့်လို့လည်းဥကျင်ဥသွားပါပဲဟုတ်တယ်မဟုတ်လားအဲအဲ့ဒီလိုဥကျင်ဥသွားမှတော့အဲ့ဒီလိုနာတာလေးကဘယ်လိုလဲမသိရင်ဝေဒနာဘယ်လိုကနာတာတော့ဝေဒနာလေးကနာတာဘာဖြစ်လို့နာတာလဲမသိတော့သင်ညာကသတ်မှတ်ထားတယ်လေဟုတ်တယ်မဟုတ်လားဒီလိုစမ်းတမ်းနဲ့ဖဒဘအခြေတွေ့လေးနဲ့ရှိတွေ့တဲ့အခါမှာနာမှုကျင်မှုလေးတွေဖြစ်တယ်လို့သင်ညာကမသတ်မှတ်ဘူးလားသတ်မှတ်ထားတာအဲ့ဒီလိုသတ်မှတ်ထားတော့နာပါတယ်ဆိုတဲ့ဝေဒနာမဖြစ်ဘူးလားဖြစ်သွားလားဖြစ်သွားတယ်ဒီလိုမဟုတ်လားအော်ဘာပါလို့မလဲဆိုပြီးတော့လက်နိဒံမင်းလေးနဲ့တောက်ထိုးကြည့်နော်တောက်ထိုးကြည့်လိုက်တဲ့အခါကျတော့အဲဒီကြောက်တုံးလေးကရိုးရိုးကြောက်တုံးမဟုတ်ဘဲနဲ့ကြောက်သိန်းတုံးလေးမျိုးဖြစ်နေခဲ့တော့အနာမပြောက်ဘူးလားကြောက်ပါဒကာဓမ္မတွေစဉ်းစားကြည့်လေရိုးရိုးကြောက်ခဲလေးမဟုတ်ဘူးတဲ့ကြောက်သိန်းတုံးလေးဖြစ်နေတယ်တဲ့ဟုတ်တယ်မလားကြောက်သိန်းတုံးလေးဖြစ်နေတယ်ဆိုတဲ့အခါကျတော့စိတ်ထဲမှာအဲဒီအချိန်လေးမှာဘာဝရဏလေးပေါ်သွားမလဲဒေါမနနာဝရဏပေါ်မလားဒေါမနနာဝရဏပေါ်မလားမြဲလာကြည့်လားဒကာဓမ္မဟုတ်တယ်မလားအခဏတည်းကပြောကြတော့စဉ္စဉ္တန်းတန်းနဲ့တိုင်းပြီးတော့ဓမ္မနာဝေဒနာပေါ်တယ်ဆိုအခုကြောက်ဆိုင်တော်လေးကပြည့်တဲ့အခါကျတော့ဝေဒနာကမပြောင်းဘူးလားပြောင်းသွားလားပြောင်းသွားတယ်အဲ့ဒီတော့ပြောင်းသွားတာဩဒါကြောက်ဆိုင်တော်မဲ့လို့ဘယ်လိုကသတ်မှတ်ထားတော့သိညာကလည်းကြောက်ဆိုင်တော်မဲ့လို့သိထားတာကိုဟုတ်တယ်မလားကြောက်ဆိုင်တော်မှမသိတဲ့လူဆိုရင်ကြောက်ဆိုင်တော်မှာပဲလို့သတ်မှတ်မထားတဲ့လူမှတ်သားထားတဲ့သိညာမရှိတဲ့လူဆိုရင်တရားဓမ္မတွေပေါမနာဝေဒနာပေါ်ပါမပေါ်တာသိကြတယ်နော်ဒီကြောက်ဆိုင်တော်မှာသိတယ်သိတယ်တန်ဖို့မသိတယ်လို့ဆိုရင်လေသောမနတဝေဒနာပေါ်တော့ပေါ်မယ်သိချက်တဲ့တဏ္ဍာပေါ်မှာမဟုတ်ဘူးဟုတ်တယ်မလားတကယ်တော့ကြောက်ကြောက်နားလေတဲ့ပုံကိုကြတော့ဟောဒီကြောက်နေထားဆိုရင်ဘလောက်ထိတန်ဖို့ရှိတယ်အဲ့တော့မှသိထားတဲ့ပုံကိုဆိုရင်သောမနတဝေဒနာဒီတစ်ချိန်မှမပေါ်ဘူးလားပေါ်လားအဲ့ဒါကြောင့်ဝေဒနာဒီသိညာရဲ့သတ်မှတ်မှုသိရေးကြည့်ပါလေဒါကြောင့်မိမိရဲ့တဏ္ဍာမှာထိုင်နေတယ်ဟောဒီလိုထိုင်နေတာငါရဒုက္ခရောက်ရကြီးရဲ့ဒီလိုမျိုးနားလို့ရှိရင်လေမင်းဖြတ်မလားခြေတော်ပဲသေးပါမလားသိညာကလည်းသတ်မှတ်ပြလာတာဝေဒနာကလည်းမခံနိုင်ပါဘူးမခံနိုင်ပါဘူးဆိုတာဖြစ်လာတာပဲဟုတ်တယ်မဟုတ်လားသိညာကလည်းပြီးတော့ဩော်ဒါသိစရာမရှိပါဘူးဒါကလည်းပြီးတော့သူရဲ့အ အကျော်သားတွေရို့ဒါတွေကနေပြီးတော့ဖြစ်ပေါ်လာတဲ့သဘာဝတရားတွေပဲကိစ္စမရှိပါဘူးလို့သင်္ညာကနေဖုံးပြလိုက်တဲ့နေ့တွေပဲနဲ့ဝေဒနာကဩကိစ္စမရှိပါဘူးဖြစ်သွားတာပဲဟုတ်တယ်မလားအဲ့ဒါကြောင့်မို့လို့မိမိရဲ့တဏ္ဍာမှာတရားရှင်းမှတ်တဲ့တရားရှင်းမှတ်နေတဲ့နေရာမှာလည်းပဲဝေဒနာလေးတွေပေါ်နေတယ်ဘာကြောင့်ပေါ်နေသလဲသူ့အကြောင်းနဲ့သူ့အကျိုးနဲ့ပေါ်နေတာနော်ပညာသင်္ခါရဝိညာဉ်အဲ့ဒီခန္ဓာကဘာတခုနဲ့တခုမှမိတဲ့ဟဲ့ပြုတ်ပြီးတော့ခန္ဓာလေးတွေမပေါ်ဘူးလားပေါ်နေတာအဲ့ဒီလိုပေါ်နေတာကိုဘုန်းကြီးတရားဓမ္မတွေကငါးနာတယ်ငါးနာတယ်သွားလို့လိုက်တော့အဲ့ဒါတခြားဒိဋ္ဌိဖြစ်သွားတာလားသက်ကာယဒိဋ္ဌိဖြစ်သွားတာလားဘာဒိဋ္ဌိဖြစ်သွားတော့သက်ကာယဒိဋ္ဌိဖြစ်သွားတယ်ဟုတ်ပြီဒါဖြင့်ဘုန်းကြီးအချိန်ကလည်းနည်းနည်းနည်းသွားတော့ဖြတ်လိုက်တော့မယ်နော်အဲ့ဒီသက်ကာယဒိဋ္ဌိဘာကြောင့်သက်သာရတိဘာကြောင့်ဖြစ်တယ်လဲဆိုအမှန်မမြင်လို့ဖြစ်တာဘာကြောင့်ဖြစ်တော့ဘောထာကသဘောတရားလေးပဲလို့အမှန်မမြင်လို့ဖြစ်တာအကြောင်းကြောင့်ဖြစ်တဲ့ကျိုးတရားလေးပဲလို့အမှန်မမြင်လို့ဖြစ်တာအမှန်မမြင်လို့ဖြစ်ပါမလားအမှန်မမြင်အောင်ဖုံးခဲ့တာဘယ်လိုကဖုံးခဲ့တာတော့အဝိဇ္ဇာကဖုံးခဲ့တာလေအဝိဇ္ဇာကဖုံးခဲ့တာကဝေဒနာအဝိဇ္ဇာကဖုံးခဲ့တာတော့မိမိရဲ့တဏ္ဍာမှာရှိတဲ့ဒိဋ္ဌိတရားဒိဋ္ဌိမကျင်းသေးတဲ့ပုဂ္ဂိုလ်တရားရဲ့တဏ္ဍာမှာပေါ့လေနော်ဒိဋ္ဌိမကျင်းသေးတဲ့ပုဂ္ဂိုလ်တရားရဲ့တဏ္ဍာမှာအဝိဇ္ဇာဖုံးခဲ့တယ်ဖုံးခဲ့တယ်ဒိဋ္ဌိတရားကနေပြီးတော့အမှားမြင်တဲ့သဘောတရားမလာဘူးလားလားအမှားကပါလဲငါဆိုတဲ့အမှားခံစားကြတယ်လည်းငါခံစားတယ်မှတ်သားကြတယ်လည်းငါမှတ်သားတယ်သိကြတယ်လည်းငါသိတယ်ဖောက်ကြတယ်လည်းငါဖောက်ပြန်တယ်အဲ့ဒီလိုသဘောတရားလေးနဲ့ဒိဋ္ဌိနဲ့မစွဲယူဘူးလားစွဲယူလားတခြားကစွဲယူတယ်လားအမှားမမြင်လို့စွဲယူတာလားအမှားမမြင်လို့ဖြစ်လာတဲ့ဒီဒိဋ္ဌိကိုခေါင်းရတဲ့ဓမ္မတွေကဖြောက်တော့မဖြောက်တော့မယ်ဆိုတော့ဘာနဲ့ဖြောက်မလဲဟုတ်တယ်မလားဉာဏ်နဲ့ပါးပြီးတော့ဒိဋ္ဌိကိုပါးပြီးတော့ဆက်ပါလို့ရပါမလားအမှန်မမြင်တာကိုအမှန်မြင်အောင်လုပ်ပြီးပြောရမှာဟုတ်တယ်မလားအမှန်မသိတာကိုအမှန်သိအောင်လုပ်ပြီးပြောရမှာအမှန်မသိတာကဘယ်လိုရောက်ဖောက်ကြမှုတော့အဝိဇ္ဇာရောက်ဖောက်ကြမှုနော်အဝိဇ္ဇာရောက်ဖောက်ကြမှုအမှန်မသိတာကိုအမှန်သိအောင်မကြိုးစားရဘူးလားကြိုးစားရမှာလားအမှန်သိရဲဆိုတာကတခြားလားတဏ္ဍာဒိဋ္ဌိလားတဏ္ဍာဒိဋ္ဌိကမဲ့ကြတဲ့ရားပဲဟုတ်တယ်မလားတဏ္ဍာဒိဋ္ဌိကအမှန်သိတဲ့တရားလေးအဲ့ဒီမှန်သိတဲ့တရားလေးနဲ့ဘုန်းကြီးတရားဓမ္မတွေကတန်တမအမှန်သိတဲ့တရားလေးကိုယ်အောင်မကြိုးစားရဘူးလားကြိုးစားရမလားအမှန်သိတဲ့သဘောတရားလေးကိုယ်ရလို့ရှိရင်အမှားသိတဲ့ဒိဋ္ဌိတွေမသိဘူးလားသိသွားလားအဲ့ဒီနည်းနဲ့ပြောရမှာပဲဟုတ်တယ်မလားအဲ့ဒီနည်းနဲ့ပြောရမှာရှင်းနေတဲ့ဒိဋ္ဌိကိုခွက်ကလေးတစ်လုံးဟိုဘက်ကိုကြင်ပြီးတော့ဖယ်လိုက်တယ်လို့ဖယ်လို့ရပါမလားအမှန်မသိနဲ့ပေါ်လာတဲ့ဒိဋ္ဌိကိုဘယ်နည်းနဲ့ပြောမလဲအမှန်သိအောင်လုပ်ပြီးမှပြောအမှန်သိအောင်လုပ်တယ်ဆိုတာအမှန်သိတာကတခြားလားကာမဒိဋ္ဌိလားသမ္မာဒိဋ္ဌိကိုတခြားခေါ်မလားမဲ့ကေလို့ခေါ်မလားမဲ့ကေဆိုတဲ့သမ္မာဒိဋ္ဌိအဲဒီတော့မိမိရဲ့တဏ္ဍာမှာမဲ့ကေဆိုတဲ့သမ္မာဒိဋ္ဌိလေးရှိအောင်မကြိုးစားရဘူးလားကြိုးစားရမှာလားပရမတော်လောကီမဲ့ကေပေါ့နော်ပရမတော်လောကီမဲ့ကေအဲဒီလောကီမဲ့ကေလေးနဲ့ဟောဒါကယောသဘောဒါကနာမ်သဘောဒါကဝေဒနာပညာသင်္ခါရဒါကတကယ်ရှိတဲ့တရားဒါကမတကယ်မရှိတဲ့တရားအဲဒီတော့ဘုန်းကြီးတွေကပြောပြလိုက်တဲ့ဒါကဓမ္မတွေနားထဲမှာအသိဉာဏ်လေးမဝင်မလားဝင်သွားလားအသိဉာဏ်လေးလေးနဲ့လက္ခဏာဖြစ်ပါရင်လိုပဲ။ဟောဒါလေးကတို့မြင်နေတာမှားနေတယ်။တကယ်ကတော့ဒါကသဘောတရားလေးပဲ။တကယ်ကတော့သက်ကာယတရားလေးပဲ။ဒါကတို့ကလည်းမှားတရားနဲ့သွားပြီးသုံးသပ်လိုက်တာ။တို့ယူကတွေမှားနေတယ်ဆိုတော့အသိဉာဏ်လေးမဝင်ဘူးလားဝင်သွားလား။အဲ့ဒီအသိဉာဏ်လေးဝင်သွားရင်လည်းဒကာဓမ္မတွေရဲ့အသိဉာဏ်ထဲမှာဒိဋ္ဌိမပြောဘူးလားပြောသွားလား။လုံးဝတော့ကိုယ်ဆင်သွားပြီလား။မကိုယ်ဆင်နေဘူးနော်။အသိထဲမှာပြောသွားတာ။သဘောပေါက်သွားတာပေါ့လေ။ဟုတ်တယ်မလား။သဘောပေါက်သွားတာ။အဲ့ဒါကိုပဲစာလုံးရပြောမယ်ဆိုညာတာပြညာနဲ့ဒိဋ္ဌိပြုတ်တယ်လို့ပြောတာ။ဘာနဲ့ဒိဋ္ဌိပြုတ်တယ်လို့ပြောတော့ညာတာပြညာနဲ့ဒိဋ္ဌိပြုတ်တာအတိပြုတ်နော်။အတိပြုတ်ရဲ့အကျဉ်းပြုတ်ရဲ့ပွားပြုတ်ရဲ့။အတိနဲ့ပြောတာကညာတာပြညာ။အကျဉ်းနဲ့ပြောတာကစေတနာပြညာ။အပွားနဲ့ပြောတာကဘာဟာနာပြညာ။အခုလောလောဆယ်ကြတာတခြားနဲ့ပြောတာလားအတိနဲ့ပြောတာလား။အတိနဲ့ပြောတာ။အကျဉ်းနဲ့ပြောဖို့ကြတော့ကိုယ်တိုင်ကြိုးစားဖို့မလိုဘူးလားလို့လား။ဟောဘုန်းကြီးကတော့ပြောကြတာပဲဒါကသဘောတရားသဘောတရားငါမဟုတ်ဘူးငါလည်းမဆိုင်ဘူးတော့ပြောကြတာပဲဟောတကယ်လက်တွေ့ရှိလိုက်တော့ဟုတ်လားမဟုတ်လားငါကိုယ်တိုင်ရှိကြည့်အောင်မယ်ဒီလိုမလားငါကိုယ်တိုင်ရှိကြည့်အောင်မယ်ကိုယ်တိုင်လက်တွေ့ရှိကြည့်ရတယ်နော်ဒီနေရာမှာဟောတဲ့တရားဒီနေရာမှာနားတဲ့တရားဒီနေရာတွေကြောက်မသွားစေနဲ့ဒီနေရာတွေကြောက်သွားလို့တကယ်လက်တွေ့လုံလောက်ပြီးဝင်တဲ့အခါမှာပြန်တတိနေရဘူးဆိုဒိဋ္ဌိပြန်ရောက်လာမှာပဲဟုတ်တယ်မလားအဲ့ဒါလည်းဆိုညာတာပြုံနေတဲ့ဒိဋ္ဌိပြောတာလည်းအလကားဖြစ်သွားမှာပေါ့အဲ့ဒါကြောင့်မလို့အခုဉာဏ်ပရိညာနဲ့ဒိဋ္ဌိချုပ်ထားတယ်။အဲ့ဒီချုပ်ထားတဲ့ဒိဋ္ဌိချောက်လိုက်တဲ့အသိဉာဏ်ချောက်လိုက်တဲ့ချုပ်ပုံပြုံပြီးသိတူတူတဲ့အသိဉာဏ်ဘယ်ပြီးဆောင်သွားရမှာလဲ။လုံလောက်ကိုဆောင်သွားရမှာ။ဘယ်ပြီးဆောင်သွားရမှာလဲ။ကိုယ်တိုင်နားတဲ့သဘောကျင့်တဲ့သဘောတွေ့လာပြီးဖောက်ပြန်တဲ့သဘောတွေ့လာပြီးဩဒါလေးကတကယ်နာတာ ဒါလေးကတကယ်တမ်းကျတော့ငါမဟုတ်ဘူးငါနဲ့မဆိုင်ဘူးငါနဲ့လည်းမပတ်သက်ဘူးဟုတ်တယ်မလားသဘောတရားလေးပဲသဘောတရားလေးပဲဆိုတော့အခုသဘောပေါက်ထားတဲ့သဘောပေါက်နည်းမျိုးနဲ့လုံလောက်ရဝင်တဲ့အခါကျတော့အဲ့ဒီတည်းဆက်ပြီးသဘောပေါက်နေရမယ်အဲ့ဒီလိုသဘောပေါက်ပြီးတော့ကိုရှင်းနေရမယ်အဲ့ဒီလိုသဘောပေါက်ပြီးတော့ရှင်းနေလို့ရှင်းတာကမှကိုယ်တိုင်သိတဲ့အသိမဟုတ်ဘူးလေရှင်းပါများလာရင်ကိုယ်တိုင်သိတဲ့အသိမဖြစ်ဘူးလားဖြစ်လာလားကိုယ်တိုင်သိဖြစ်လာရင်စေတနာပညာသိဖြစ်လာမှာပဲစေတနာပညာသိရေးပြလာရင်ပါဏပညာသိမဖြစ်ဘူးလားဖြစ်လားပါဏပညာသိလို့ဖြစ်တော့မှပါဏပညာသိလေးရတော့မှဒိဋ္ဌိတရားသိအပိပံကျောက်တာဒါကြောင့်မလို့ဒိဋ္ဌိဖြောက်ဖို့ရန်အတွက်ဒဂါရမတွေကသန္ဓမာမှတ်တမ်းနဲ့အသိဉာဏ်လေးရှိဖို့မလိုဘူးလားလို့လားကောင်းပြီအဲ့ဒီဒိဋ္ဌိတရားတွေဓမ္မကပ်ပါလေခန္ဓာကဘယ်နှပါအဲ့ဒီခန္ဓာ၅ပါးဘယ်လိုတွေပါလေရူပပါရဏခန္ဓာဝေဒနာပါရဏခန္ဓာသိဉ္ဇပါရဏခန္ဓာသုခာရူပါရဏခန္ဓာဝိညာဉ်ရူပါရဏခန္ဓာဘယ်နှပါလဲအဲ့ဒီခန္ဓာ၅ပါးဒီတခြားအချိန်မှာပေါ်မဲ့ခန္ဓာကိုရှင်းရမလားသစ္စာကကာလမှာပေါ်တဲ့ခန္ဓာရှိရမလားသစ္စာကခန္ဓာကလည်းတခြားခန္ဓာလားအကြောင်းကျိုးတိုက်ဆိုင်မှာပေါ်တဲ့ခန္ဓာလားအေးဒါကြောင့်အကြောင်းကျိုးတိုက်ဆိုင်တဲ့အချိန်မှာသတိလေးထားဝိရိယလေးစိုက်ပညာလေးနဲ့စောင့်ကြည့်ပြီးတော့ပေါ်လာတဲ့သစ္စာကခန္ဓာကလေးကိုဒိဋ္ဌိမအိုးပြန်မှာသမ္မာဒိဋ္ဌိအသိဉာဏ်လေးဥအောင်ကျိုးစားပြီးတော့ရှုမှတ်သုံးသပ်ကြပါလို့တိုက်တွန်းရင်းနဲ့သာဓုသုံးခုခေါ်တာတရားဝင်ကိုဆွဲလိုက်ပါတယ်ေကျမချမ်းသာသောတိမေသာဘုရားရှင်တမနာတော်မြတ်ကြီးကိုနေလာတဲ့ဖွယ်ချင်းနဲ့အောင်ပြည့်စုံဆောက်ရှောက်ပတ်နိုင်သောတမနာတိပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။